Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တရဲ့2023ခုနှစ်နိုဝင်ဘာလ25ရက်စနေနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကလည်းဖန်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းတွင်တခါတည်းကြည့်ရကြည့်ရှုနားဆင်နိုင်ပါပြီခင်ဗျာဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်တို့ဒီကနေ့အကျဉ်းသားတွေအပြန်အလှန်ဖလှယ်ကြဖို့ရှိပါတယ်မြန်မာနယ်စပ်မှာတရုတ်ကစီးရဲလက်ကျင့်မှုတွေပြုလုပ်နေပါတယ်ရိုဟင်ဂျာတွေကိုပြစ်ပတ်မထွက်နိုင်အောင်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဖမ်းဆီးကန်တက်ဟန်တာနေပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
ကျေးဇူးပါကိုစောဝင်လိုက်ရင်အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမှာဆိုရင်ဒေါ်ဆန်းစုကြည်ရဲ့သားဥဆောင်တဲ့လွတ်လပ်မှုတတူးထို့လှုပ်ရှားမှုပွဲထိုင်းမှာစီစဉ်သူကသူပြောသွားခဲ့တာကတော့ဒီလွတ်လပ်မှုအတွက်ကိုကျိုးစွန့်အနစ်နာခံအသက်ပေးဆက်ခဲ့သူတွေကိုဂုဏ်ပြုရင်းဒီပွဲလုပ်တာလို့ပြောခဲ့တာပါအခုလိုသတင်းပေးပို့ချက်ပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုတန်စီစဉ်နောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားနဲ့ဥရယာစီစီစဉ်နဲ့ဇက်တိုက်လာဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အစ္စရေးနဲ့ကိုရဲ့အသားမှာရေးထိုးပြလာအောင်ထိတော်လိုင်းရဲ့မှာဘယ်လောက်ပြီးပါဝင်နေလဲဆိုတာကို
အစ္စရေးနဲ့ဟာမတ်အဖွဲ့အစည်း၄ရက်ကြာအပြစ်ခတ်ရက်ဆဲထားတဲ့ဒုတိယနေ့ဖြစ်တဲ့ဒီကနေ့နိုဝင်ဘာလ25ရက်နေ့မှာအစ္စရေးတစားကန်14ယောက်ကိုဟာမတ်အဖွဲ့ကပြန်လွတ်ပေးဖို့ရှိပြီးအပြန်အလှန်အဖြစ်ပါလက်စတိုင်းအကျဉ်းသား42ယောက်ကိုပြန်လွတ်ပေးမယ်လို့အစ္စရေးအရာရှိတွေကပြောပါတယ်ကာတာအီဂျစ်နဲ့အမေရိကန်ပြည်ထောင်စုတို့ကြားဝင်ပြီးအစ္စရေးနဲ့ပါလက်စတိုင်းအာဏာပိုင်တွေအကြားရရှိထားတဲ့သဘောတူညီချက်အရဟာမတ်အဖွဲ့ကအစ္စရေးတစားကစုစုပေါင်း50ကိုပြန်လွတ်ပေးဖို့ရှိပြီးအစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား150ကိုပြန်လွတ်ပေးမှာဖြစ်ပါတယ်။သဘောတူထားတဲ့အရေးအတွက်ထပ်ပို့ပြီးနောက်ထပ်တစားကန10ယောက်ကိုလွတ်ပေးတိုင်းတရက်တိုးပြီးအပြစ်ခတ်ရပ်ပေးမယ်လို့အစ္စရေးတို့ဘက်ကပြောထားပါတယ်။အပြစ်ခတ်ရပ်ထားတဲ့၄ရက်မြောက်နေ့မှာဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့နောက်ထပ်တစားကန်တွေကိုထပ်လွတ်ပေးရေးသဘောတူညီမှုအသေးရနိုင်အောင်ကြားဝင်ဆက်စပ်ပေးနိုင်မှုမျှော်လင့်ထားတယ်လို့ကာတာအစိုးရပြောခွင့်ရကပြောပါတယ်။နှစ်ဖက်အပြစ်ခတ်ရပ်ဆဲမှုစတင်အသက်ဝင်တဲ့မနေ့နိုဝင်ဘာလ24ရက်နေ့တုန်းကတော့အစ္စရေးအမျိုးသမီးနဲ့ကလေး73ဦးအပါအဝင်တစားကန်24ဦးကိုဟာမတ်စစ်ဘက်ကပြန်လွတ်ပေးလိုက်ပါတယ်။ပြန်လွတ်လာသူတွေထဲမှာထိုင်းနိုင်ငံသား10ဦးနဲ့ဖိလစ်ပိုင်နိုင်ငံသားတူပါဝင်ကြောင်းဒီကိစ္စမှာကြားဝင်ဆောင်ရွက်ပေးခဲ့တဲ့ကာတာအစိုးရကပြောပါတယ်ခင်ဗျာ
အစ္စရေးလူမျိုးဘီလီယံနာတထေးကြီးပိုင်တဲ့ကွန်တင်စင်ဘောကြီးတစီအိန္ဒိယသမုဒ္ဒရာထဲမှာတက်ခတ်ခံခဲ့ရပါတယ်ပါလက်စတိုင်းဟာမတ်စစ်သွေးကြွတွေပေါ်အစ္စရေးကစစ်ဆင်နေချိန်မှာအီရန်နိုင်ငံကလို့တန်လျာရှိတဲ့အဝေးထိန်ဒရုန်းနဲ့တက်ခတ်ခံခဲ့ရတာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကဒီနေ့စနေနေ့မှာပြောလိုက်ပါတယ်မော်တာနိုင်ငံအလံလွှင့်ထားတဲ့ဒီကုန်တင်မော့ကိုနိုင်ငံတကာရေးပိုင်တဲ့ထဲမှာလက်လက်တက်ဆင်နိုင်တဲ့တူဂန်ပုံ Shahed 136 drone ရင်းနဲ့တိုက်ခိုက်ခဲ့တာမှာတင်မော့မှာထိခိုက်ပျက်စီးမှုရှိခဲ့ပေမဲ့တင်မော့သားတဦးမှာတော့ထိခိုက်မှုမရှိဘူးလို့အမည်မဖော်လိုတဲ့ကာကွယ်ရေးတာဝန်ရှိသူကပြောတာကို AP သတင်းကကိုကဖော်ပြခဲ့တာပါဒူဘိုင်းနိုင်ငံက JBL စိတ်ကမ်းမှာနောက်ဆုံးကန့်ကွက်ခဲ့တဲ့ CMA CGM စင်မီနာမည်နဲ့ကုန်တင်မော့ဟာစင်ကာပူနိုင်ငံအခြေစိုက် Eastern Pacific Shipping Company မှာမှတ်ပုံတင်ထားပြီးအဲ့ဒီကုမ္ပဏီပိုင်သူကတော့ Israel တထေးကြီးဖြစ်ပါတယ်ခင်ဗျာ
Ukraine နိုင်ငံမြို့တော် Kiev ကိုဒီကနေ့မနေ့အစောပိုင်းကအီရန်လုတ် Shahed drone ယာဉ်အများအပြားနဲ့ရုရှားကပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Ukraine အစိုးရတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုကြောင့်ကလေးငယ်တဦးအပါအဝင်လူ9ဦးထိခိုက်ဒဏ်ရာရသွားတယ်လို့ Kiev မြို့တော်ဝန်ဗိုက်တာလီခရစ်ခော့ဖ်ကပြောပါတယ်ဒါဟာယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခြင်းကစလို့ရုရှားတို့ကဒရုန်းယာဉ်နဲ့အများဆုံးတိုက်ခိုက်တဲ့လို့ရဖြစ်တယ်လို့လည်းယူကရိန်းလေတပ်ကပြောပါတယ်ရုရှားရဲ့ပက်ထင်းတပ်ဒုံးကျည်တွေရဲ့တိုက်ခိုက်နိုင်စွမ်းဟာသူတို့အနေနဲ့ပင်လယ်နဲ့ဆိုင်ရာရေတပ်မဟာကျုပ်ရဲ့ရေတပ်မဟာကျုပ်မှာရှိတဲ့စစ်သင်္ဘောတွေအပေါ်ဒုံးကျည်တွေဘလောက်ထပ်ဖြည့်တက်ဆင်နိုင်တယ်လဲဆိုတဲ့အပေါ်မူတည်တယ်လို့ဗြိတိသျှကဝေးဝန်ကြီးဌာနကဒီကနေ့နိုဝင်ဘာလ25ရက်နေ့မှာထုတ်ပြန်တဲ့ရုရှားယူကရိန်းစစ်ပွဲဆိုင်ရာနေ့စဉ်ထောက်လိုင်းသတင်းမှာဖော်ပြထားပါတယ် ရုရှားရေတပ်မဟာနဲ့ဆီဗာစတိုပိုမှာရှိတဲ့စခန်းကိုဒုံးကျည်တွေထပ်ဖြည့်တပ်ဆင်နိုင်ပေမဲ့ခရိုင်းမီးယားဒေသကတပ်စခန်းကိုတပ်ဆင်နိုင်ခြင်းမရှိတာကြောင့်ယူကရိန်းတို့ရဲ့ drone ယာဉ်နဲ့တိုက်ခိုက်ခံရနိုင်ခြင်းရှိတယ်လို့လည်းဗြိတိသျှထောက်လှမ်းရေးအစီအခံစာမှာဖော်ပြထားပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11853ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာမြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့တရုတ်နိုင်ငံတောင်ပိုင်းမှာတရုတ်စစ်တပ်ကဒီကနေ့နိုဝင်ဘာလ25ရက်နေ့ကစတင်ပြီးတော့စီးလက်ကျင့်မှုတွေပြုလုပ်နေပါတယ်တရုတ်နိုင်ငံတောင်ပိုင်းစစ်ဒေသအတွင်းကကြီးတက်အနေနဲ့လျင်မြန်စွာတုံ့ပြန်နိုင်မှုနယ်စပ်ဒေသကိုပိတ်ဆို့ထိန်းချုပ်မှုပြစ်ကတ်ထပ်ခိုက်နိုင်ရေးစွမ်းကိုစစ်ဆေးနိုင်ဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့တောင်ပိုင်းစစ်ဒေသအသင်းနဲ့ပြန်ကြားရေးပြောခွင့်ရလေတပ်အကြီးတန်းဗိုလ်မှူးကြီးထန်ကျွင်းလီကပြောတာကိုအစိုးရရဲ့ဆင်ဟွာသတင်းမှကိုကဖော်ပြပါတယ်အခုစီးရဲလက်ကျင့်မှုဟာနှစ်စဉ်ပြုလုပ်တဲ့လက်ကျင့်မှုဖြစ်ပါတယ်ဒါပေမဲ့တရုတ်နိုင်ငံတောင်ပိုင်းနဲ့ထိစပ်နေတဲ့မြန်မာနိုင်ငံဘက်မှာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ညီနောင်မဟာမိတ်သုံးဘွဲ့ပူးပေါင်းမဟာမိတ်အဖွဲ့တွေအကြတိုက်ပွဲတွေပြင်းထန်နေချိန်မှာပြုလုပ်နေတဲ့စီးရဲလက်ကျင့်မှုဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းမှာကိုကန့်တအောင်းနဲ့ရခိုင်တိုင်းဒေသလက်နက်ကိုင်မဟာမိတ်အဖွဲ့တွေက129စစ်စင်ရေးစတင်ခဲ့ပြီးချိန်ကစလို့စစ်ကောင်စီလုံခြုံရေးစခန်းပေါင်း190တဲ့မင်းအကိုတင်ယူခဲ့တယ်လို့ကိုကန့်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။သူတို့ရဲ့ထိုးစစ်အရှင်ကိုနောက်တစ်ဆင့်တိုးရမယ်လို့ညီနောင်မဟာမိတ်သုံးဘွဲ့ကသတင်းထုတ်ပြန်ခဲ့ပြီးနောက်တစ်ရက်မှာပဲတရုတ်နိုင်ငံတောင်ပိုင်းမှာတရုတ်စစ်တပ်ကစီးရဲလက်ကျင့်မှုတွေပြုလုပ်လာတာလည်းဖြစ်ပါတယ်။ဒီလိုတရုတ်နိုင်ငံဘက်မှာပုံမှန်စီးရဲလက်ကျင့်မှုတွေပြုလုပ်မဲ့အစီအစဉ်ကိုမြန်မာဘက်ကအကြောင်းကြားထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောကြားခဲ့ပါတယ်။
မြန်မာနိုင်ငံနဲ့လည်းတရုတ်နိုင်ငံနဲ့အတူငင်းညာစွာအတူရှင်တွဲနေထိုင်ရေးမူကြီးငှက်ရက်ကိုလိုက်နာပြီးနေထိုင်ဆောင်ရွက်လျက်ရှိပါတယ်။နိုင်ငံတကာစတင်တည်ငြိမ်အေးချမ်းရေးလုံခြုံရေးကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါပြင်တရုတ်ပြည်သူ့သမ္မတနိုင်ငံသမ္မတော်ကြီးရဲ့ရေဒါစစ်သမောများလည်းမြန်မာနိုင်ငံကိုချစ်ကြည်ရေးခီအကြာရင်မှာလာရောက်လည်ပတ်ဖို့ရှိပါတယ်။
ဘလောက်တက်ဖွဲ့အင်အားနဲ့ဘလောက်ကြအောင်စီးရဲလက်ကျင့်မှုပြုလုပ်မလဲဆိုတာကိုတော့တရုတ်ဘက်ကပြောကြားထားခြင်းမရှိပါဘူးခင်ဗျာ
အင်ဒိုနီးရှားနိုင်ငံကိုရေချောင်းကနေထွက်မဲ့မြန်မာကရင်ဂျာဒုက္ခသည်တွေကိုဖမ်းဆီးနေတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်ဆက်လက်စီးဖို့တနက်မြို့ကစစ်ကမ်းရှိရာကိုဥတီသွားနေတဲ့ဒုက္ခသည်စခန်းတွေကထွက်လာကြသူရင်ဂျာဒုက္ခသည်58ယောက်ကိုမနေ့တောက်ကြနေကဖမ်းဆီးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒီနေ့စနေနေ့မှာပြောလိုက်တာပါဒီလိုထွက်ခွာကြမဲ့ဒုက္ခတွေတချို့ဟာလိုက်ပါခွင့်ရဖို့တယောက်ကိုအမေရိကန်ဒေါ်လာ1000လောက်စီပေးခဲ့ရတယ်လို့ပြောခဲ့ပါတယ်ခင်ဗျာ မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့နိုဝင်ဘာ25ရက်စနေညအထူးခြားဆုံးသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ပြောပြခဲ့တာပါအခုကတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ပါဒေါက်ဆန်းစုကြည်သာဦးဆောင်တဲ့လွတ်လပ်မှုတက်တိုးထုတ်လှုပ်ရှားမှုအကြောင်းပါဒီမိုကရေစီရေးအတွက်ကြိုးပမ်းရင်းသိဆုံးခဲ့သူတွေထောင်ချနေသူတွေကိုမမေ့ဘူးဆိုတာပြတဲ့အနေနဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်ရဲ့တားငယ်ကင်မဦးဆောင်ပြီး Freedom Tattoo Campaign ကိုနိုင်ငံဆောင်မှာလုပ်နေပါတယ်မြန်မာရေးကဘာမှာပိုအယုံဆိုင်အောင်လုပ်တဲ့ဒီလှုပ်ရှားမှုကိုထိုင်းနိုင်ငံမဲဆောက်မှာလုပ်ခဲ့တာကိုမညညိုလင်းပြောပြပေးပါဦးခင်ဗျာ
စစ်ကြောရေးမှာကြာဆုံးခဲ့ရတယ်ကျွန်တော်တို့ရဲ့ရဲပေါ့နိုင်ငံကုံဆောင်လဝိချံပြီးကိုဒူးဒူးခေါ်ငကားမောင်ဂုံပြူတဲ့အင်းနဲ့ဂုံပြူတက်တူထူကြမယ
်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်အာဏာသိမ်းပြီးနောက်ပိုင်းအခုချိန်ထိစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေအပေါ်အခြေခံပြီးဖြစ်လာရတဲ့ပြည်တွင်းစစ်ပွဲတွေအကြားအိုးအိမ်စွန့်ပြေးလွှားနေကြရတဲ့စစ်ဘေးဒုက္ခသည်တပန်းကျော်ကိုကူညီဖို့နဲ့စစ်တပ်ရဲ့ရက်ဆက်ညှဉ်းပန်းမှုတွေကိုကမ္ဘာကသိလာစေဖို့အတွက်ရည်ရွယ်ပြီးမြမဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့သားငယ်ကင်ဦးစီးတဲ့တူတူအမတ်တရတက်တူကမ်ပိန်းကိုအခုလ22ရက်နေ့ကထိုင်းနိုင်ငံမဲဆောက်မှာကျင်းပခဲ့ကြပါတယ်
မင်းဆွေရသားပေါ့နော်ကင်ကိုတိုင်းနေပြီးတော့ဟောဟိုပေါ့ကျမတို့ရဲ့ဒီလက်ဝိတ်ကမာပေါ့နော်အဲညီမလက်ဝိတ်ဆရာဟိုတူတူကသူ့ရဲ့သူ့ရဲ့ကလပ်ဖြစ်တဲ့နဂမန်ဆိုတဲ့ကလပ်ရှိပါတယ်အဲ့ဒီကလပ်ကနေပြီးတော့ကိုတူတူကနေပြီးတော့ပေါ့နော်သူဖန်းကန်ထိပ်ပြီးတော့တနည်းကြာမှာမိသားစုကနေပြီးတော့ကိုတူတူကိုဟိုစစ်ကြောရေးမှာပေါ့နော်ဒေဝါတယ်ဆိုတဲ့အကြောင်းကြားပါတယ်အဲ့ဒီကနေစပြီးတော့ဒီကင်ကနေအမေဆွေရသားကင်ကနေပေါ့နော်ဒီဟိုအညာဒရပေါ့နော်ကျမတို့တကဘာလုံးမှာတော့ဟိုထားပါတော့နော်တခြားကျမတို့တော်လိုင်းရေးမှာကြာဆုံးသွားတဲ့ရဲဘော်ရဲဘက်တွေအများကြီးရှိပါတယ်အဲ့ဒါအောင်မှကင်ကနေမှာအဲ့ဒီရဲဘော်ရဲတဲ့ဘက်တွေမှာမှကိုတူတူကိုပေါ့နော်ငကမန်ကိုကိုတူတူငကမန်ကိုကင်ကနေရွေးပြီးတော့ပေါ့နော်ဒီကမ်ပိန်းကိုပြုလုပ်ရခြင်းဖြစ်ပါတယ်အာနောက်ကင်ကိုတိုင်းကလည်းတတူးကိုအရန်မျက်နှုတ်ချစ်မျက်နှုတ်ပါတယ်မြမမှုတွေကိုလည်းအရန်ချစ်မျက်နှုတ်တဲ့သူဖြစ်တဲ့အတွက်အဓိကပေါ့နော်ကျမတို့ဒီမြမတော်လိုင်းရဲ့အကြောင်းကိုတကဘာလုံးကချိန်မိအောင်တောက်ပြီးတော့ပို့ပြီးတော့စိတ်ဝင်စားမှုရအောင်ကင်ကနေပေါ့ဒီကမ်ပိန်းကိုပြုလုပ်ရခြင်းဖြစ်ပါတယ်ကျမတို့ရဲ့အခုတော်လိုင်းရဲ့ပေါ်ကြုံကြည်ချက်တွေကျမတို့ရဲ့မျက်နှုတ်တန်ဖိုးထားမှုတွေကိုပေါ်လင်အောင်လို့ပေါ့နော်အဲ့ဒီဟာကြောင့်ကျမတို့အသားမှာဒီကြုံကြည်ချက်တွေနဲ့မျက်နှုတ်တန်ဖိုးထားတွေကိုအသားထဲမှာရေးထိုးထားလာအောင်ကိုကျမတို့ရဲ့တော်လိုင်းရဲ့မှာဘလောက်တွေစိတ်သက်ခိုင်မာလဲဘလောက်ထိတန်မာနေလဲပေါ့နော်ဘလောက်ထိကိုကျမတို့ကကိုယ့်ရဲ့အသားမှာရေးထိုးပြလာအောင်ထိတော်လိုင်းရဲ့မှာဘလောက်ထိပါဝင်နေလဲဆိုတာကိုကျမတို့ကဒါတကဘာလုံးသိအောင်ခင်ရနေပြီးပျက်တာပါဟိ
ုဒါအတင်းနဲ့ကိုယ်တွေးနေနေရဲနေဖြတ်နေပုံပြန်ရတဲ့စိတ်ပါလို့ကယူမလို့ဟိုဒီကနောက်က
အခန်းထဲမှာမြမအရေးစိတ်ဝင်စားအားပေးသူတွေကသူတို့ရဲ့ကိုယ်တော်မှာတည်သည့်အထည်အမှတ်တရပါသွားစေမယ်။ကင်းမြေးဆွဲထားပြီးတူးတူးထိုးခဲ့တဲ့ငကားယူပုံကိုထိုးခဲ့ကြတာပါ။အ
ရေးစိတ်တက်ပြတ်မှုကိုခံရတဲ့ဤသူတွေအတွက်ရဲ့စကြောရင်းရဲခန်းတွေမှာအသက်ဆုံးခံရအသက်ဆုံးခံရတဲ့ကျွန်တော်တို့ရဲ့ရဲဘော်တွေပြီးတော့ရှင်းတော်မီထဲမှာမတရားကြိုးပေးတက်ပြတ်ခံလိုက်ရတဲ့ကျွန်တော်တို့ရဲဘော်တွေဒီအခုချိန်ကြီးအချင်းကြားနေတယ်ဖြစ်တယ်ကျွန်တော်တို့ရဲဘော်တွေပေါ့နော်သူတို့တွေအတွက်ကျွန်တော်တို့ကမမြောက်တဲ့နေရာတစ်ခုမှာရောက်နေတယ်ဆိုပေမဲ့လည်းသူတို့တွေမမေ့သေးဘူးပေါ့နော်ကျွန်တော်တို့စိတ်ထဲမှာသူတို့တွေကအမြဲတမ်းရှိနေတယ်ပြီးတော့ကျွန်တော်တို့ရဲ့ယူမန်ချက်ပန်းနိုင်ဖြစ်တဲ့ Federal Democracy နေရာဒီတွေကျွန်တော်တို့ဘယ်တော့မှရက်တန့်ကောင်းမှာမဟုတ်ဘူးဆိုတဲ့အကြောင်းပေါ့နော်အဲ့အကြောင်းလေးတွေကိုသူတို့လည်းသိကြည့်ခြင်းနဲ့ကဘာလည်းသိကြည့်ခြင်းနဲ့ပြီးတော့နောက်တစ်ချက်ကအဲဒီအချင်းတော်ငယ်မှာရောက်ရှိနေတဲ့ကျမတို့ရဲဘော်တွေရဲ့မိသားစုဝင်တွေပေါ့နော်သူတို့လည်းကျမတို့ကသူတို့နဲ့အစိတ်ခဲတသားလေးရှိနေတယ်ကျမတို့ရဲဘော်တွေကိုလည်းမိမထားဘူးသူတို့ရဲ့မိသားစုဝင်တွေကိုလည်းမိမထားဘူးဆိုရဲဟာလေးတွေကိုတော့ဖော်ပြခြင်းနဲ့အဲဒီအတွက်ကြောင့်ကျမတို့ရဲ့အသားပေါ်မှာဒီတက်တူးလေးကိုဆွဲကြံနေအောင်ထုတ်ပြီးသူတို့ကြားသားကျင်တယ်ကျမတို့သူတို့နဲ့အတူတူရှိနေသေးတယ်ရက်တန်တော့ဆိုတာပေါ့
ဒီကမ်ပိန်းကိုထိုင်းနိုင်ငံမှာအပြင်တခြားနိုင်ငံတွေမှာလည်းကျင်းပကြတယ်လို့ဆိုပါတယ်မင်းဆောင်မှာကျင်းပတဲ့ခန်းနာကိုထိုင်းအာဏာပိုင်တွေရဲ့တားမြစ်မှုတွေကြားကပဲမဖြစ်ဖြစ်အောင်ပြုလုပ်ခဲ့ကြပြီးမြမအရေးလှုပ်ရှားသူတွေနဲ့စိတ်ဝင်စားအားပေးသူတွေကလည်းစစ်ဆေးပိတ်ဆို့မှုတွေကြားကပဲပါဝင်တက်ရောက်ခဲ့ကြတာပါရှင်ကျမညွန်ညွန်လွင်ပ
ါစေးမင်းတတူလို့
ကျောင်းဆန်းစစ်တောင်ဆန်းစုကြည်သာဦးဆောင်တဲ့တတူးလိုရှာမှုမှန်တယ်လို့လည်းပြောပြခဲ့တာပါအခုတော့စနေညအပတ်စဉ်ကဏ္ဍပါအရင်ဆုံးတော့လူခွင့်ရေးပြောပြတဲ့အထောက်အံပါမြန်မာဒုက္ခသည်တွေပေါ်အိန္ဒိယလူမျိုးခရက်ကိုပြောထားပါတယ်အိန္ဒိယနိုင်ငံမနီပူရာပြည်နယ်မှာအခက်အခဲတွေကြားခလုံနေရတဲ့မြန်မာဘက်ကစစ်ပြေးဒုက္ခသည်တွေဟာအိန္ဒိယလူမျိုးရေးပဋိပက္ခကြောင့်နေထိုင်ရပိုခက်ခဲလာနေတာကို Frontier မြန်မာပြောပြပေးပါဦးခင်ဗျာ
ကတော့ဒီလိုဒီမှာကျောင်းမှာတူစားတယ်နားရတယ်ဘာလို့တော့ဖြစ်ကြလဲခုကနေရတယ်ဒီကျောင်းကခုအပူစုတာကြီးရောပူစုတာဒီရက်ကချောင်းကြီးမှာတော့ဝါလေကျွန်တော်တို့ဒီမှာကဆူရအဲ့လိုမျိုးဥပမာနောက်ဒီချောင်းကြီးလာလို့ရှိနေမှာပြည်စ်တော့ဆူရမဆုံးတော့ပါဘူ
းမြန်မာနိုင်ငံမှာဖြစ်နေတဲ့ပြိပခတွေကနေရှောင်းတင်းရတဲ့သူထောင်ပေါင်းများစွာအတွက်မဏိပူဟာလုံခြုံတယ်လို့မှတ်ယူခဲ့ကြပါတယ်ဒါပေမဲ့ပြီးခဲ့တဲ့မေလကလူမျိုးရေးပြိပခတွေဖြစ်လာပြီးတဲ့နောက်မှာတော့သူတို့ရဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်အနေနဲ့ကျမ်းမာရေးစောင့်ရှောက်မှုတွေပေါ်တက်ရောက်ခဲ့ပါတယ်။ဒီဒေသဟာငိုရဲကမှသူတို့ကိုလိုလိုချင်ချင်နဲ့ကြိုဆိုခဲ့ကြတာတော့မဟုတ်ပါဘူး။မင်္ဂလာပါရှင်။ မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကပံ့ပိုးကူညီထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေနဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ပါကမူးလို့ရောက်နေရပါဆန်နေပါတယ်မရှိရနဲ့ဆန်လေးတွေအဲ့လိုပဲဆောင်းလေးတွေအင်းလေးတွေနည်းနည်းပပလာပြီလားပြန်မှာဟိုလက်ချက်မှာပြန်ပြန်မှာသူအခုမူးလို့မှာကဖြူအချင်းကြည့်သွားပြီလေ
ဒေါ်မီတယောင်အိန္ဒိယနယ်စပ်မြို့မိုးရေးမှာသူတို့မိသားစုလွန်ခဲ့တဲ့တစ်နှစ်ခွဲကျော်လောက်ကငှားနေခဲ့တဲ့အိမ်လေးကိုပြန်ရောက်နေပါတယ်အချင်းကနေ့လယ်2နာရီကျော်လောက်ရှိပါပြီဒီအချိန်ကနိုဝင်ဘာ3ရက်နေ့ကစလို့နေ့လယ်2နာရီနောက်ပိုင်းကနေမနက်ခွန်းနာရီအထိအပြည့်မထွက်ရသတ်မှတ်ထားခဲ့ရပါလိုရဲပစ္စည်းတွေယူပြီးသူ့အမျိုးသားနဲ့သားတွေပုံအောင်တင်းချောင်းနေကြတဲ့ရွာကိုပြန်မို့စောင့်နေရဖြစ်ပါတယ
်မင်းကြီးလေးဘက်ကယောက်ျားလေးဒီမိုးလေးမှလည်းယောက်ျားလေးတွေပဲသူကစိတ်ပူတာလေဖဲ့နေတဲ့ယောက်ျားလေးတွေပဲအများဆုံးခံတာ ਉਹ
ဒေါ်မီရိုမိသားစုဟာစကိုင်းတိုင်းတမူးမြို့နယ်ကဖြစ်ကြပါတယ်2022ခုနှစ်မတ်လမှာ PDF တပ်ဖွဲ့ဝင်သားဖြစ်သူဟာလက်နက်စင်ရင်ဒဏ်ရာအပြင်းထန်ရပြီးတဲ့နောက်အိန္ဒိယနိုင်ငံမဏီပူကိုကူးလာခဲ့ကြတာပါ။သားကိုမြို့တော်အင်ဖာကဆေးရုံတစ်ခုကိုပို့ခဲ့ကြပါတယ်။မိသားစုတွေကမိုးရေးမှာနေခဲ့ကြပြီးသားဖြစ်သူကတော့ဆေးရုံမှာတလားလောက်နေခဲ့ရပါတယ်။အဲ့ဒီနှစ်ကုန်ပိုင်းလောက်ချီဒဏ်ရာတွေအတွက်ဆေးရုံရချင်းပြန်ပြနေခဲ့ရပါ။သူ့ဖေဦးတောင်ဟန်ပြောပြချက်အရဆိုရင်ဆေးကုသမှုတွေထပ်ယူဖို့လိုနေသေးရပါ
ကျမရေတော့ကချီလို့လောက်ရမယ်နောက်တော့ဒီကျွန်တော်တို့ဒီစတီယိုကဟိုပြန်ပြီးတော့ဖြုတ်ရတယ်ပြောတယ်ကတ်ထားတယ်စတီအပြားကြီးကလေချီလို့မကတ်ထားတယ်အပြားကြီးကအဲ့ဒါဖြုတ်ရမယ်အဲ့ဒါပြီးရင်သူကဒီမီးယိုကခွေးစစ်မှုပြန်လောက်ရမယ်ဘယ်လိုလုပ်မယ်ဆိုတော့ကျွန်တော်နားမလဲဒီကြောခွဲရမယ်မီးယိုကသွားလေပြန်တိုက်ရမယ
်ဒါပေမဲ့သူတို့ဒီဘဝဟာဒီနှစ်မေလမှာမဏီပူကလူမျိုးကြီးကတဲ့လူမျိုးနဲ့လူနည်းစုကူကီးလူမျိုးတွေကြားမှာလူမျိုးရေးပြိပခဖြစ်ပြီးတဲ့နောက်ပိုရှုပ်ထွေးကုန်မှာတော့လေဒီပြိပခမှာလူ180ကျော်တပ်ဖြတ်ခံခဲ့ရပါတယ်စစ်စည်ရေးခိတ်တွေပိတ်လိုက်ပြီးည6နာရီနောက်ပိုင်းကိုညမထွက်ရအမိတ်ချုပ်ခဲ့ပါတယ်အိန္ဒိယမှာတရားမဝင်ဖြစ်နေတဲ့မြန်မာစစ်ဆောင်အများစုဟာလမ်းမှာအတားခံရပြီးစစ်စည်ခံရနိုင်တာကိုရှောင်ရှားတဲ့အနေနဲ့အပြင်မထွက်ကြတော့ပါဘူးဘာကြောင့်လဲဆိုတော့တမူးကားလူတော်တော်များများဟာကူကီးလူမျိုးတွေနဲ့ဆွေမျိုးတော်ကြသလိုတိုင်းရင်းသားမျိုးနွယ်ချင်းဆက်ဆက်နေတဲ့အတွက်ကတဲ့လူမျိုးတွေကတန်တရားနဲ့ကြိရှုဆက်ဆံကြလို့ပါဒီလိုနဲ့နောက်ဆက်တွဲကုသမှုလုပ်ဖို့လိုအပ်နေတဲ့ဒေါ်မေတာတယောက်အင်ဖာကိုလည်းသွားလို့မရတော့ပါဘူးဦးတောင်ဟန်ကလည်းအလုံးမကောင်းတော့မိသားစုကိုပြပြဝဝမထောက်ပံ့နိုင်ဖြစ်နေပါတယ်ပြီးတော့အနာသာရှိအစာအိမ်ယောဂခံစားနေရတဲ့ဒေါ်မေအတွက်လည်းဆေးမဝင်နိုင်ပါဘူးမျိုးကစည်းရုံစည်းကမ်းတွေကလည်းပိတ်ချကြပါတယ်။အဲ့ဒီမှာ CDM လောက်ထားတဲ့ကျမရေဝန်ထမ်းတွေဖွင့်တဲ့စည်းကမ်းတခုတော့ရှိပါတယ်။ဒါပေမဲ့အလှငွေရတာနည်းလာလို့စေဝါနည်းနည်းပပပဲရှိပါတယ်။ပြင်းထန်တဲ့ case တွေရောက်လာပြီဆိုရင်စေဝါပစ္စည်းစုံလင်တဲ့စည်းရုံကိုလွှဲပြောင်းမှုအတွက်လုံခြုံရေးတင်းကျပ်ထားတာကြောင့်လွှဲမပို့နိုင်တော့ပါဘူး။ကိုကျော်စွာကစေဝန်ထမ်းတွေကတူပါ
။ကျွန်တော်တို့ဒီမှာကစေရအဲ့လိုမျိုးဥပမာနောက်ထပ်ကြောင့်လာလို့ရှိရင်တော့ပြည်သူတွေဆေးရမဆုံးတော့ပါဘူးဗျကျွန်တော်တို့ကဆိုတော့ဒီယောဂလေးတွေကိုသူတို့ကိုဖြည့်ဆည်းလေးတွေယူတယ်ကျွန်တော်လည်းအိမ်မှာလာတဲ့လူတွေကိုတော့ဒေသလေးတော့ရှင်းပြကြပါမယ်အဲကျွန်တော်တို့ဒီမှာအစားကျတော့ဆေးဝါးရရှိတော့ဆိုလို့ရှိရင်လို့အဲအိမ်မှာဆေးတွေကိုအခမဲ့ပေးရနော်အခုကဆေးမရှိလို့အိမ်မှာအဲဆိုင်ရည်နဲ့ယူပြီးမယ်အရှိမဆေးရရှိရအရှိမတော်ဝင်လိုက်နော်ဆိုပြီးတော့အဲ့လိုမျိုးမာရတာပေါ့နော်ဆေးတော့မကောင်းဘူးပေါ့
ပြီးခဲ့တဲ့နိုဝင်ဘာ၁ရက်နေ့မှာအခြေအနေတွေပိုဆိုးလာခဲ့ပါတယ်မိုးရေမှာအိန္ဒိယရေတရာပြတ်တက်ခံရပြီးနောက်အာဏာပိုင်တွေဟာသူတို့တရားမဝင်လို့သတ်မှတ်ထားတဲ့မြန်မာကရွှေ့ပြောင်းလာသူဒါဇင်နဲ့ချီပြီးဖမ်းဆီးနေခဲ့လို့ပါမိုးရေမှာနေတဲ့မြန်မာအများစုဟာရဲတွေရှာမတွေ့နိုင်ဘူးလို့ထင်တဲ့ရွာတွေဘက်စီကိုပြေးကြရပါတယ်ဒီထဲမှာဒေါ်မီရိုမိသားစုလည်းအပါဝင်ပါ၄နို
င်၅နိုင်လောက်လည်းမသိဘူးလမ်းလျှောက်ရတာနေရာလည်းမကောင်းတော့လေအစာရင်းကတက်တာသွားပြီးတော့မှလေလူကဖြားတာချောင်းဆိုးတာပြီးတော့အဲ့လိုမျိုးဖြစ်ပြီးတော့မှအဲ့ဒါအပင်မမခံနိုင်တော့ဘူးလေအစမဆိုဆက်ဆောက်ဘူးတော့မှခေါ်ရဒီလမ်းကလားလမ်းမြန်မီမောပြန်မြန်မီနိုင်ကုန်ကတ်တီဆိုတော့လေဒီကြောက်တဲ့လမ်းကချင်းဆိုတော့လေ6ဆိုတော့လေအဲ့လိုမျိုး6ပြလာတာခူးလမ်းလာတာဆိုတော့
အချိန်တစ်ခုကြာလာတဲ့အထိမိုးရေမှနေတဲ့မြန်မာစစ်ဆောင်တွေဟာနေဆက်ရွာတွေမှာဟိုတစုတီတစုနေနေကြဆဲပါသူတို့အနေနဲ့မိုးရေမှပြန်နေမှုမလုံခြုံသေးဘူးလို့ခန့်စားနေကြရပါတယ်ဒေါ်မေကရိတ်ခပြန်ယူဖို့အိမ်ခဏလေးပြန်လာခဲ့ရပါ CDM စေမှုကိုကြော်စွာလဲမိုးရေကနေပြင်းနေရတာဖြစ်ပါတယ်ရွာတွေမှာရောက်နေတဲ့စစ်ဆောင်တွေကိုဆေးသွာကုသပေးနိုင်ဖို့သူစူးစမ်းနေရပါအခုကအရင်ကတည်းကလိုအပ်လာတဲ့များနေပါတယ်စစ်ကြောင်တွေကအဝတ်စားတွေစောင့်နေမှာပါပဲပြေးလာခဲ့ရတာဖြစ်ပါတယ်ဒီလိုဆောင်းရသည်မှာတောင်ပေါ်နေရာတွေကအကျော်လေးချမ်းပါတယ်ဂျွာမာကဘာမှပြည့်ပြည့်စုံစုံမရှိဘူးလို့ဂျော်မီကပြောပါတယ
်ဟိုကတော်တော်လေးလေးငါဆောင်းတော့ရှိကြတယ်ချားတာလို့ဘာလို့တော့ရှိကြလဲခုစင်ကြရတယ်ဒီကြောင်ခုကပို့စုတာကြီးရောပို့စုတာလေဒီအစကချောင်းကြီးပါလေတော့ဝါလေဒီလိုနေပါတယ်တိတ်မရှိဟုတ်ကျောင်းတော်ဝင်ဆောင်တဲ့သွားကြတော့ဆောင်းဆူနာစီဆောင်းဆူတော့ပြစ်ကြတယ်ဆိုတာ
အသက်ဆက်ရုံဆောင်းမှုတောင်ရုံးကန်နေရတဲ့မိသားစုမှာဂျော်မီရဲ့အစာရင်ယောဂနဲ့တဲ့တဲ့အစားစာစားရဖို့ကမလွယ်ပါဘူးဦးတောင်းဟန်စိတ်ပူဆုံးကလည်းကျမ်းမာရေးပါပဲ
ဆောင်းတယ်ဆိုတာမရှိတော့တနေ့ပြင်ကမရှိလို့မရှိတယ်လို့ထည့်ပြီးတော့ဆိုတော့ဒီဘာကျွန်တော်တို့တမှုကလာတဲ့ဆက်ဆံတွေအကြောင်းတော့မသိရအကြောင်းမရှိဘူးလေအခုလုံးသိနေကြတာလေမတတ်ပြောဒီနေ့မရှိဘူးဆိုရင်ပြောနေတယ်လည်းပြစားလို့ရတယ်သူလူကနားလေအကျမကြီးကတော့သူလူလက်တက်နေမှာမဟုတ်ဘူးဖြစ်ခဲ့တော့ဒီနားလေးနဲ့ချင်းမီလို့နဲ့ဒီလိုမျိုးဒီမျိုးစီရင်ကဒေါက်တာလုံးနဲ့မျိုးရယ်ယောဂဆောင်အသေးစားဝင်ရှိတယ်လေကျွန်တော်ဘယ်တော့ကူမှာလဲ
ဆရာနာသိပြီးနောက်ပိုင်းမြန်မာကနေအိန္ဒိယကိုစစ်ဆောင်သွားသူ9000ဝန်းကျင်ရှိရဲ့လို့အိန္ဒိယစစ်ဆောင်အရေးလုံးနေတဲ့လူခွင့်ရေးအဖွဲ့တခုကခံမှန်းပါတယ်စရင်တရားရနိုင်မှုခက်ခဲပေမဲ့အဲ့ဒီလူခွင့်ရင်အဖွဲကလလန်းမိတလောက်ကယူထားတဲ့စရင်အရာဆိုရင်မီဇိုရမ်မှာမြန်မာစစ်ဆောင်6000ရှိပြီးမဏီပူမှာ9000ဝန်းကျင်ရှိရဲလို့တာဝန်ခံတဦးကခံမှန်းပါတယ်။မီဇိုရမ်မှာရှိတဲ့ဒေသခံနဲ့ပြည်내အစိုးရကကြိုဆိုကြပေမဲ့မဏီပူမှာတော့မတူညီရဲ့အခင်းချင်းရှိပြီးအထူးသဖြင့်မေလူမျိုးရေးပြည်ပခဖြစ်ပြီးရဲ့နောက်မှာပါ။စစ်ဆောင်တွေကိုပို့ပြီးအကူအညီပေးဖို့အတွက်လူခွင့်ရင်အဖွဲတာဝန်ခံကတောင်းဆိုပါတယ်။
ကျွန်တော်ပြောချင်တာအညို့အစိုးရအနေနဲ့ဟုတ်ကျွန်တော်တို့ဒီမြန်မာပြည်အခုအဲ့ဒီအနာတိတ်မှုကြောင့်ကျွန်တော်တို့အိန္ဒိယပြည်တွင်းမှာထပ်ပြေးလာတဲ့ဒီမှာတမျှကိုသူတို့ဟုတ်အတိမတ်ပြုပြီးတော့လိုအပ်တဲ့အကူအညီတွေကိုကျွန်တော်တို့ပေးတင်တယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့မြို့တော်တွင်းမှာတော့ဖန်စီမရှိဘူးကျွန်တော်တို့ဟုတ်စကိုင်းဖက်တဲ့နဲ့စစ်ပြေးသွားတဲ့စစ်ပြေးချောင်းပေါ်တော့အဲ့ဒီမဏိပူဖက်ဒီနေ့ဖက်မှာရှိတဲ့စစ်ပြေးချောင်းကချုပ်ဆွေးလာတာပါစီရှိတယ်အဲ့လိုရှိတော့အဲ့ဒါအတိတ်ကကြောင်းချင်းကတော့အိန္ဒိယဘဟုဆိုရနဲ့သူတို့ကတဝန်တရားဝင်လက်မှတ်ခံထားတော့အဲ့ဒီဒီဘူရိုပီဆိုရကအဖန်စီဒီလောက်တော့ဖြစ်ပါတယ်အဲ့ဒါဆိုကျွန်တော်အနေနဲ့တော့အိန္ဒိယအစိုးရအနေနဲ့စစ်ပြေးချောင်းဒီကိုသူတို့တရားဝင်အတိမတ်ပြုပြီးတော့လိုအပ်တဲ့ထောက်ပံ့ကူညီဒီပါတီပေါ့နော်ဒီမနီတရီနဲ့ကိုသူတို့ပေးတင်တယ်လို့ကျွန်တော်ဟုတ်ပြောလို့ပါတယ်
ခုတော့မဏီပူရဲ့တောင်တန်းတွေကြားမှာဒီစစ်ဆောင်တွေဟာအချင်းချင်းပဲကူညီရိုင်းနှင်းနေကြရတာပါမိုးရေမှာအခြေအနေတွေပြန်ကောင်းလာဖို့ဒေါ်မီကမျှော်လင့်နေပါတယ်ဒါမှလည်းသူအိမ်ပြန်နိုင်မှာပါဒါပေမဲ့ဒါကရေရှည်အကျွတ်အဖြေရောမဟုတ်ပါဘူးသူကစကိုင်းကသူတို့အိမ်လေးစီကိုသာပြန်ချင်နေခဲ့တာပါဒါပေမဲ့အန်ဒီရဲ့ကညားနေပါသေးတယ်
ကလေးမျိုးသွားမလို့စီစဉ်ထားတာကလေးမျိုးကြလည်းကိုကပေါ်တာဆွဲနေဆိုတော့မသွားဖြစ်တယ်လေတမူရောလိုမျိုးကလေးအငယ်ဒီပေါ်တာဆွဲနေတယ်ကြားလို့လေနောက်ကျယောက်ျားလေးကြီးပဲညားတာကိုတမီးအငယ်လေးပဲရှိရဆိုတော့လေဘယ်မှမသွားရသေးဘူးဖြစ်နေဖြစ်နေတော့မြန်မြန်လေးပြီးသေးချင်ပါပြီဘောင်လဲဆိုတော့ကိုအိမ်ကိုမှပဲနေချင်တော့တယ်လေဓမ္မကဘာပဲဖြစ်အဆသာရကိုမမျက်နှာနေရတယ
်ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ့်ဒိုးတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။မြန်မာဒုက္ခသည်တွေပေါ်အိန္ဒိယလူမျိုးရေးကြက်ကို Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒိုးတန်အစီအစဉ်ပါ။အခုတော့ နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားရေးနဲ့ဥရိယာတီမတိုင်ခင်ဥတ္တမောင်တန်းပြောထားတဲ့ဒီမိုကရေစီလွတ်ခွေရေးနဲ့ခေပြိုင်ကဘာအစည်းအဝေးမှာဒီတစ်ပတ်မှာတော့စစ်နဲ့ဘာသာရေးလွတ်လပ်မှုကိုသုံးသပ်ထားပါတယ်စစ်ပွဲတွေနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုဖိနှိပ်မှုတွေကဘယ်လိုပတ်သက်နေကြပါလဲဘာသာပေါင်းစုံဆွေးနွေးတဲ့ငြိမ်းချမ်းအကျိုးတော်ဆောင်အရှင်မင်္ဂလာလင်္ကာရနဲ့ဥတ္တမောင်တန်းမေးမြန်းပြောပြထားပါတယ်ခင်ဗျာ
ယူကရိန်းကရုရှားသိမ်းပိုက်နယ်မြေတွေမှာအာရမပျောက်ဆုံးသွားတာတွေဥပဒေနဲ့မညီထင်သလိုဖမ်းဆီးနေတာတွေညှဉ်းပန်းနှိပ်စက်နေတာတွေနဲ့တခြားမတော်မတရားလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ဂုရသမကလူခွင့်ရေးဆိုင်ရာလက်ထောက်အတွေ့အကြုံ AZ Brands Caris ကနိုဝင်ဘာလ18ရက်နေ့ကပြောပါတယ်ဆိုတော့ဒီပတ်စစ်ပွဲနဲ့ဘာသာရေးလှုပ်လှောက်ခွင့်အကြောင်းဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဗုဒ္ဓဘာသာယဟန်တော်တပါလည်းဖြစ်ဘာသာပေါင်းစုံဆိုင်ရာဆွေးနွေးရေးနဲ့ငြိမ်းချမ်းရေးဆောင်ရွက်နေသူဥမန္တလာလင်္ကာရဖြစ်ပါတယ်မင်္ဂလာပါဦးဇင်ဖျား
မင်္ဂလာပါခါကြီ
းမြန်မာနိုင်ငံမှာလည်းစစ်ပွဲတွေဖြစ်နေတယ်တပါမှာလည်းစစ်ပွဲတွေဖြစ်နေတယ်စစ်ပွဲတွေနဲ့ဘာသာရေးလှုပ်လှောက်ခွင့်ချိုးဖောက်နိုင်တဲ့အလားအလာဘယ်လိုများရှိပါသလဲဖျား
စစ်ပွဲတွေဖြစ်လာတဲ့အခါမှာလူတွေကဒီအကြမ်းဖက်တာနောက်ပြီးအမမှန်ကိုစင်စာတွေးခေါ်နိုင်မှုတွေအားနဲ့သွားတယ်။နောက်ကြတော့အကြောက်တရားတွေပို့ပြီးတော့မှမြင့်တက်လာတယ်။နောက်ဒီလူတိုင်းပေါ်မှာဒီတန်တရားတွေနဲ့ကြည့်ရဲ။အဲ့ဒီအခါမှာကိုယ်နဲ့မတူဘူးလို့ထင်ရင်ဒါမှမဟုတ်တန်တရားဖြစ်လို့ရှိရင်ကိုယ့်အတက်ကိုစိုးရိမ်ပြီးတော့မှကျူးလွန်တာမျိုးဖိနှိပ်တာမျိုးတွေရှိတတ်ပါတယ်။ဆိုတော့အဲ့ဒီလိုပဲမြန်မာနိုင်ငံမှာဆိုရင်လည်းပဲဗုဒ္ဓဘာသာယဟန်တော်တွေတော်တော်များများဖန်ဆီးခံရတယ်ထောင်ကြရဲတက်ဖြတ်ခံရတယ်တေဆုံးတယ်ဘုန်းကြီးကျောင်းတွေမိရှုခံရတယ်ချက်ကျောင်းတွေအာဗလီတွေအာဒီဘာသာရေးခေါင်းဆောင်တွေဒီမြန်မာနိုင်ငံရဲ့အာဏာသိမ်းမှုနောက်ပိုင်းစစ်ပွဲတွေမှာဖြစ်ခဲ့တာတွေအများကြီးရှိပါတယ်ဆိုတော့နှစ်ဖက်လုံးမှာဒီစစ်ပွဲတွေမှာရှိနေတယ်ဆိုလိုတာကစစ်တပ်ကိုထောက်ခံတယ်စစ်တပ်ကိုစန့်ကျင်တယ်ဆိုတဲ့အုပ်စုပေါ့now ဒီစစ်ကောင်စီမှမဟုတ်ဘဲနဲ့ပြည်သူအချင်းချင်းကြားမှာလည်းဒီခွဲခြားဆက်ဆံခံရတဲ့ဟာမျိုးတွေအများကြီးရင်ဆိုင်နေရတယ်ဆိုလိုတာကဒီမမတလို့ထင်လိုက်တာနဲ့တပြိုင်တည်းတည်းအာစစ်အာဏာရှင်ကိုမကြိုက်တဲ့အုပ်စုကလူတွေကအမုန်းတရားပွားတယ်အာဒီတီတကူဆရာတော်ကြီးတို့လိုဒီဦးစိတ်ကိန်တို့လိုအာစစ်တပ်ကိုထောက်ခံတယ်ဆိုတော့ဗုဒ္ဓဘာသာဘာသာရေးခေါင်းဆောင်တွေမှာလည်းပဲဒီဘက်အဖွဲ့အစည်းတွေကနေပြီးတော့မှပြပြနှစ်နှစ်ပြောဆိုတာမျိုးတွေရှိပါတယ်ဆိုတော့ဒီဘက်မှာဒီမိုကရေစီတက်ကြွလှုပ်ရှားတဲ့ယဟန်တော်တွေဘက်ကဟိုလည်းပဲဟိုစစ်တပ်ထောက်ခံတဲ့ဘက်ကနေပြီးတော့မှဒီပြောဆိုဆဲရေးတိုင်းထွာတာမျိုးတွေလည်းညှဆွာတွေးရပါတယ်။ဒါကဒီဗုဒ္ဓဘာသာတွေမဟုတ်ဘဲနဲ့ကာဒီနယ်ဘိုရိုလိုဟာမျိုးကိစ္စတွေအခြားဒီအစ္စလမ်ဘာသာဝင်တွေကြားမှာလည်းပဲအဲ့ဒါမျိုးအမုန်းတရားပွားစေနိုင်တဲ့ဟာမျိုးတွေဖက်ဆိုတဲ့ဟာမျိုးတွေနဲ့မင်းပြီးတော့မှပြောဆိုတာမျိုးတွေလည်းညှဆွာရှိပါတယ
်။ရသောအဖြစ်လူခွင့်ရေးအစင်ခါသာတွေကိုကြည့်လိုက်လို့ရှိရင်လူများစုကိုးကွယ်တဲ့ဘာသာတရားကနေမှလူနည်းစုကိုးကွယ်တဲ့ဘာသာတရားပေါ်မှာဒါမတော်မတရားဆက်ဆံတာဖိနှိပ်တာတွေကိုပဲပေါ်ပြကြတာတွေ့ရပါတယ်။ဘာသာတစ်ခုတည်းမှာအဲ့ဒီလိုရှိနေတာကိုတော့တပည့်တော်တို့တွေ့ရခဲ့တယ်ထင်တယ်။ဗုဒ္ဓဘာသာမှာတော့အများစုနဲ့သဘောကွဲတဲ့ဒါမှမဟုတ်ရင်နော်ဒီပါရဏဆိုင်ရာအာဏာပိုင်တွေနဲ့သဘောကွဲတဲ့လူနည်းစုဗုဒ္ဓဘာသာတွေရဲ့အခြေအနေကတော့ဘယ်လိုများရှိပါသလဲခင်ဗျာ
မြန်မာနိုင်ငံမှာရှေးစဉ်ဆက်ကလေးကဒီအတ္တမဝါဒအနေနဲ့တစိုက်ကပ်ပြီးတော့မှဖိနှိပ်ခံရတဲ့အဖွဲ့အစည်းတွေရှိပါတယ်အတကယ်လည်းသိပါလိမ့်မယ်မိုးပြခိုင်းလိုဟာမျိုးကြောက်တင်မောခိုင်းလိုဟာမျိုးနောက်ဥက္ကဋ္ဌရဲ့လူတွေလူဖြစ်သဘောမျိုးတွေလည်းရှိပါတယ်နောက်ဒီမိုးကုတ်တော်မှာဝိနည်းဆရာတင်ခံရတဲ့ဟာမျိုးတွေရှိတယ်now ဒီအကြောင်းပန်းကိစ္စလိုဟာမျိုးတွေရှိတယ်။ဒါပေမဲ့လည်းဒီမြန်မာနိုင်ငံမှာမဟာယာနအဖွဲ့အစည်းတွေလည်းရှိပါတယ်။ဒီ Chinese မဟာယာနသူတို့တွေက cooperate လုပ်ကြတယ်ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့အတွက်ကြောင့်မို့လူနည်းစုဗုဒ္ဓဘာသာ different မတူကွဲပြားတဲ့ဗုဒ္ဓဘာသာဖြစ်နေပေမဲ့သူတို့တွေအတွက်အဆင်ပြေပါတယ်။ဒါပေမဲ့ဗုဒ္ဓဘာသာဒီထဲကမှထေရဝါဒကိုဒီပြောတဲ့အခါမှာ freedom of expression နဲ့ဒီ hate speech เนี่ยအရန်ပါလွာတဲ့ဟာမျိုးရှိပါတယ်။ go yong ji ga go lo la la pyo lai de a kha ma tu yong ji de ya a cha de lu de yong ji de ya paw ma thi kai aw na chin aw we ban pyo so da myo swe swe da myo swe so yin a di bak ka lu de ma le be na chin ne khan sa mu myo phit paw ai niya ma di lu ne su lo lu mya su lo so de de sait ma kat phe ne a di lo la swa yong ji go kwe mu ko wu zin lo ni ne ka lak khan de ne tu do
အမုံတရားမဖြစ်ဖို့ရာအတွက်ကိုတော့တက်ဆိုင်ရာဘာသာရေးခေါင်းဆောင်တွေအစိုးရပိုင်းဆိုင်ရာတွေကဂယုစိုက်တင်တယ်ပြီးတော့ဒါနဲ့ဆက်နေပြီးတော့မှတ်မိတာတွေရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖြစ်လာတဲ့ရောင်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတိန့်ဖြစ်တဲ့အချိန်မှာခရီးတစ်ခုကနေပြန်လာတဲ့လေရင်ခွဲမှာတရင်တော့ပြန်မဘာသာနဲ့ပတ်သက်ပြီးမေးတဲ့အခါမှာသူကကားမှန်လေးချ စည်းအတိုင်ဝင်အတွင်းထဲကပဲလိုလားမလိုလားကိုဆုံးဖြတ်ပါတယ်။အစိုးရကဒီအဖွဲ့စည်းလိုတယ်မလိုတယ်လူခွေရဲ့သဘောအရဆုံးဖြတ်ဖို့မလိုပါဘူး။အဲ့ဒီအဖွဲ့စည်းကနော်အများပြည်သူတဲမှာအမုန်းတရားတွေပွားအောင်နော်ဖန်တီးလာတယ်။ဒါမှမဟုတ်လို့ရှိရင်တည်ငြိမ်မှုကိုပြပြလာအောင်ဖန်တီးလာတယ်။စရှိတဲ့ဥပဒေချိုးဖောက်မှုတစုံပြားမှုကျူးလွန်မခြင်းလွတ်လပ်စွာရည်တည်ခွင့်ရှိပါတယ်။ဆိုတော့အဲ့ဒီလို NLD အစိုးရလက်ထက်မှာမဘာသာအဖွဲ့ကြီးပေါ်ဆက်ဆံကခဲရာကတော့လူခွင့်ရေးချိုးဖောက်မှုလို့ပြောလို့ရပါသလားခင်ဗျာ
။ဒါပေမဲ့မြန်မာနိုင်ငံမှာထေရဝါဒဒီသာသနာတော်ထဲမှာမဟာနအဖွဲ့ကြီးရှိတဲ့အတွက်ကြောင့်မို့အခြားအဖွဲ့တစ်ခုမရှိသင့်ပါဘူးဆိုပြီးတော့မှပြောဆိုတာမျိုးတွေလည်းရှိပါတယ်။ဆိုတော့ဒီတန်ဃာတော်တွေရဲ့ဂျားမှာလည်းဒီအဖွဲ့အစည်းဖြစ်လာတဲ့အခါမှာဟိုတချို့ယဟန်တော်တွေကအရန်ကို active ဖြစ်တာမျိုးတွေ့ရတယ်။အဲ့ဒီအချိန်မှာမဲရဖို့ရာအတွက်နဲ့ဒီတန်ဃာတွေကိုအတုံးချပြီးတော့မှဒီဖွဲ့စည်းဖြစ်အောင်သူတို့ပံ့ပိုးကူညီပြီးတော့မှ NLD ကိုမုံတီးပြီးတော့မှဒီဘာသာရေးနဲ့နိုင်ငံရေးနဲ့ရောဘရောပူးတက်တယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်တယ်။အဲ့ဒီလိုဖြစ်တယ်ဆိုတဲ့ဟာကိုတန်ခါတော့ဒီစစ်တပ်ကိုမကြိုက်တဲ့တန်ခါအဖွဲ့စည်းတွေကလည်းပဲဒါကိုစိုးရင်ကြပါတယ်ဆိုတော့ဒီကွေးဖြိုးအနေနဲ့အဲ့ဒီကိစ္စကိုသူ့အနေနဲ့မပြောတင်ဘူးပြောလိုက်တာနဲ့တပြိုင်တည်းတည်းဒီ constitution ကိုလည်းထိခိုက်တယ်လို့ငါတို့ဘာသာတရားတွေကိုငါတို့ရဲ့အဖွဲ့စည်းကိုဖိနှိပ်တယ်ဆိုတဲ့အမုန်းတရားကိုလည်းဖြစ်စေတယ်ပေါ့နော်ဆိုတော့ဒီတန်ခါတဲမှာဒီအဖွဲ့စည်းနဲ့ပတ်သက်ပြီးတော့မှဟိုရလတ်တွေကတော်တော်စိုးစိုးဝါးဝါဖြစ်ခဲ့ပါတယ်အမုံစကားတွေပြောတဲ့ဟာမျိုးတွေလည်းဒီတရားဝင်အမုံစကားပြောတဲ့အဆင့်ထိဖြစ်လာပါတယ်နောက်တစ်ခုကအဲ့ဒီလူဟာနေပြီးတော့မှဒီတန်ဃာတွေရဲ့သဘောတရားမှာတန်ဃာကွဲပြားမှုရာအတွက်အရေးကြောင်းဖြစ်သွားတယ်မြန်မာနိုင်ငံမှာဟိုမဘာသာနဲ့မဘာသာမဟုတ်တဲ့အုပ်စုအနေနဲ့တန်ဃာတင်ကွဲတဲ့အနေနဲ့ဖြစ်ခဲ့တယ်နောက်တစ်ခါဒီနိုင်ငံရေးအနေနဲ့လည်းစစ်တပ်ကိုထောက်ခံတာနဲ့စစ်တပ်ကိုမထောက်ခံဘူးဆိုတဲ့ဟာနဲ့ဖြစ်ခဲ့တယ်ဆိုတော့နှစ်ဖက်လုံးကဒီစီးလုံးညီညွတ်မှုပြိုကဲသွားတဲ့အတွက်ကြောင့်မို့အမုန်းတရားတွေနဲ့နာကျင်မှုတွေကိုဖြစ်စေရဲပေါ့နော်ဆိုတော့အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့ဒီမဘာသာအဖွဲ့ကြီးဖြစ်ချင်းမဖြစ်ချင်းမှာဟိုကောင်းကျိုးနဲ့ဆိုးကျိုးနဲ့ကြည့်မယ်ဆိုရင်ဆိုးကျိုးတွေကအများစွာဖြစ်ခဲ့ပါတယ
်အခုဖြစ်တဲ့ခဲ့တာတွေနဲ့ပတ်သက်ပြီးရှင်ဖျားဘလို့များဆောင်ရွက်တင်တယ်လို့အကြံပေးချင်ပါတယ
်ဆိုတော့ပညာရှင်ဆန်ဆန်အကြောင်းအရာကိုစကားဝိုင်းပေါ်မှာတင်ပြီးတော့မှဆွေးနွေးတဲ့ဒိုင်အောင်လို့စကားဝိုင်းတွေကအမြဲတမ်းကိုကောင်းပါတယ်။နောက်တစ်ခုကပြိုင်ဆိုင်ကြမယ်ဘာသာတစ်ခုနဲ့တစ်ခုလူနည်းစုလူများစုပြိုင်ဆိုင်ကြမယ်ဆိုရင်ငါအဖွဲ့စည်းကမင်းတို့ထက်ပို့ပြီးတော့မှနားလည်မှုတွေတည်ဆောက်နိုင်တယ်ပို့ပြီးတော့မှလေးစားတယ်ပို့ပြီးတော့မှချစ်ခင်တယ်ပို့ပြီးတော့မှပေးဆက်နိုင်တယ်ပို့ပြီးတော့မှတန်ဖိုးထားတယ်ဆိုတဲ့ကောင်းမွန်တဲ့ positive ဒီ energy တွေနဲ့ပြိုင်ဆိုင်ဖို့ရဖို့ကောင်းတယ်မင်းတို့ထက်ငါတို့ကပိုချစ်ကြတယ်ငါတို့အဖွဲ့အစည်းတွေချစ်တာမှငါတို့ကမင်းတို့ပုံမှန်လည်းပဲချစ်တယ်တိုင်းရင်းသားလူနည်းစုတွေပုံမှန်လည်းလူများစုတွေကချစ်တယ်အဲလူနည်းစုကလည်းလူများစုတွေပုံမှန်ချစ်တယ်ငါတို့ကကိုချင်းစာတရားတွေပို့ပြီးတော့မှထားနိုင်တယ်ဆိုတဲ့သဘောမျိုးနဲ့ဆိုရင်အာမြန်မာနိုင်ငံကြီးကနေချင်းစရာကောင်းပြီးတော့မှပျော်ရွှင်ပြီးတော့မှဒီစိတ်ချမ်းသာကိုချမ်းသာဖြစ်စေနိုင်တဲ့နိုင်ငံတစ်ခုကိုဒီ dialogue ကို practice လုပ်ခြင်းအပြင်တိဆောက်သွားစေနိုင်ပါတယ်။ရှေ့ကဖြစ်ခဲ့တဲ့ဒီအနာတရားတွေပြဿနာတွေကိုလည်းကုစားပေးနိုင်ပါတယ်။နောက်လာမယ့်အနာဂတ်ကိုလည်းပဲလှလှပပဖွံ့ဖြိုးသွားစေနိုင်မယ်လို့ဦးစင်းကယုံကြည်မိပါတယ်။
တင်ပါဗျာအဲကျေးဇူးအများကြီးတင်ပါတယ်ဗျာ
ကျေးဇူးတင်ပါတယ်ခါကြီ
းခုဆွေးနွေးတောင်းခဲ့တာကတော့စစ်ပွဲနဲ့ဘာသာရေးလိုလောက်ခွင့်အကြောင်းဖြစ်ပါတယ်ဆွေးနွေးပြခဲ့သူကတော့ဘုရားဘာသာရဟန်းတော်တပါးလည်းဖြစ်ဘာသာဘောဆောင်ဆိုင်ရာဆွေးနွေးနဲ့ရင်းချမ်းရေးဆောင်ရွက်သူလည်းဖြစ်တဲ့ဥမန္တရာ
စစ်ပွဲနဲ့ဘာသာရေးလိုလောက်မှုထိခိုက်ရတာကိုဥတုမောင်တန်းဆွေးနွေးသုံးသပ်ခဲ့တာပါVOA American တန်ရဲ့စနေညအစီအစဉ်လေးကိုဆက်ပြီးတော့ပြပြပေးနေပါတယ်။အခုမကြာခင်မှာလဲနောက်တော့ကြစနေညပတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားရေးနဲ့ဥရရာသီအစီအစဉ်လေးဆက်တိုက်လာဖို့ရှိသေးတာမျိုးဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလဲရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိန်ဆက်ရရပါရှင်။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တိုင်းရဲ့နိုဝင်ဘာ25ရက်စနေညအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဦးဝက်မှာတော့စနေညတိုင်းပြောပြပေးနေကြနောက်အပတ်စဉ်ကဏ္ဍတွေတဲကလေယာစီးပွားရေးနဲ့ဥရရာသီအစီအစဉ်မတိုင်ခင်အခုရင်ဆုံးအာရှနိုင်ငံရေးအစီအစဉ်ပထမပါဒီတစ်ပတ်တော့ထိုင်ဝမ်နဲ့ဘင်္ဂလားဒေ့ရှ်ကရွေးကောက်ပွဲတွေအကြောင်းကိုပြောထားပါတယ်ထိုင်ဝမ်မှာလာမယ့်ဇန်နဝါရီလရွေးကောက်ပွဲဟာပြည်သူတွေအနေနဲ့ထိုင်ဝမ်ရဲ့ရည်တည်ချက်ကိုရွေးချယ်ရမယ့်အနေအထားဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းမှုတွေကြားကပဲရွေးကောက်ပွဲကိုဇန်နဝါရီ9ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ကိုစော်မိုးကျော်ပြောပြပေးပါအောင်ခင်ဗျာ။
ထိုင်ဝမ်မှာသမ္မတရွေးကောက်ပွဲကိုလာမယ့်ဇန်နဝါရီလ13ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။လက်ရှိအာဏာရသမ္မတဆိုင်အင်ဝမ်ဦးဆောင်တဲ့တိုးတက်သောဒီမိုကရက်ပါတီဟာထိုင်ဝမ်ကိုလွတ်လပ်တဲ့ဒီမိုကရေစီရှိတဲ့နယ်မြေတစ်ခုဖြစ်လို့ပြီးအမေရိကန်နဲ့ပုံမနီးကပ်တဲ့ဆက်ဆံရေးရှိပါတယ်။အဓိကရှင်ပြိုင်မဲ့အတိုက်အခံအမျိုးသားရေးပါတီကူမင်တန်ပါတီကတော့တရုတ်နဲ့ထိုင်ဝမ်ဟာတရုတ်ပြည်တပြည်တည်းရဲ့အစိတ်အပိုင်းနှစ်ခုဖြစ်တယ်လို့ခံယူပြီးတရုတ်လိုလားသူပါတီအဖြစ်သတ်မှတ်ခံထားရပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုသူ့နယ်မြေလို့သတ်မှတ်ထားပြီးလိုအပ်ရင်စစ်အင်အားသုံးမယ်လို့ကြေညာထားပါတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာထိုင်ဝမ်ပြည်သူတွေအနေနဲ့တီးခြားလွတ်လပ်တဲ့ထိုင်ဝမ်ဖြစ်ချင်သလားတရုတ်ပြည်မှကြီးနဲ့ပုံမနီးကပ်လို့သလားဆိုတာကိုရွေးချယ်ရမယ့်သဘောဖြစ်နေပါတယ်။တရုတ်နဲ့အမေရိကန်အပါအဝင်နိုင်ငံတကာကလည်းစောင့်ကြည့်နေပါတယ်။နိုဝင်ဘာလ20ရက်နေ့တုန်းကတော့အာဏာရတိုးတက်သောဒီမိုကရက်ပါတီသမ္မတလောင်းနိုင်ချန်တီဟာအမေရိကန်ဆိုင်ရာထိုင်ဝမ်အထူးကိုယ်စားလှယ်ဟောင်းရှောင်ဘီခင်ကိုဒုတိယသမ္မတလောင်းအဖြစ်ကြေညာခဲ့ပါတယ
်။非常选举，全世界都在看。台湾的人民
ဒီရွေးကောက်ပွဲကိုကမ္ဘာလုံးကစောင့်ကြည့်နေပါတယ်။ထိုင်ဝမ်ပြည်သူတွေဟာဒီမိုကရေစီလမ်းကြောင်းပေါ်မှာကိုယ့်ဘာသာကိုဆက်ရှောင်မလား၊တရုတ်ပေါ်မိကိုအားထားမလားဆိုတာကိုရွေးချယ်ရမှာပါလို့သမ္မတလောင်းနိုင်ချန်တီကပြောဆိုခဲ့ပါတယ်။ဒုတိယသမ္မတလောင်းရှောင်ဘီခင်ကလည်းစစ်ပွဲဟာနီးလမ်းမဟုတ်ပဲတရုတ်နဲ့ဆွေးနွေးဖြေရှင်းမယ်လို့ပြောဆိုပါတယ်
။当然我们也期待也希望习近平主席所谓
台湾ကိုတိုက်ဖို့အချိန်သတ်မှတ်ထားတာမျိုးမရှိပါဘူးလို့သမ္မတရှီကျင်းပင်ပြောဆိုတာဟာအမှန်ဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်တို့အနေနဲ့လည်းရင်းနှီးရင်းနဲ့တည်ငြိမ်ရေးရရှိဖို့အတွက်နှစ်ဖက်ဘုံတူညီမှုတွေကိုအမှန်တကယ်ရှာဖွေသွားမှာပါ
။ထိုင်ဝမ်ကို2028ခုနှစ်ဒါမှမဟုတ်2035ခုနှစ်မှာတရုတ်ကတိုက်ဖို့စီစဉ်ထားတဲ့ဆိုတာမဟုတ်ဘူးလို့သမ္မတရှီကျင်းပင်ကသမ္မတဘိုင်ဒန်ကိုပြောဆိုခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ကွန်မတန်ပါတီကလည်းသမ္မတလောင်းခိုအီယူဟီနဲ့ဒုတိယသမ္မတလောင်းတွေကိုမှတ်ပုံတင်ခဲ့ပါတယ်။နောက်ထပ်ပါတီတစ်ခုဖြစ်တဲ့ထိုင်ဝမ်ပြည်သူ့ပါတီ TPP ဟာကွန်မင်တန်နဲ့မဟာမိတ်ပြုဖို့စီစဉ်ထားပေမဲ့မဖြစ်ခဲ့ဘဲနိုဝင်ဘာလ24ရက်နေ့မှာတိုင်ပင်မျိုးတော်ဝင်ဟောင်းကိုဝင်းဂျိတ်နဲ့ဒုတိယမျိုးတော်ဝင်ဟောင်းစင်တီယာဟူတို့ကိုသမ္မတနဲ့ဒုတိယသမ္မတလောင်းတွေအဖြစ်ကြေညာခဲ့ပါတယ်။ထိုင်ဝမ်ရေလက်ချတည်ငြိမ်ရေးဟာအာရှနဲ့ကမ္ဘာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်အရေးပါပါတယ်။ဂျပန်ကလည်းထိုင်ဝမ်ရေလက်ချတည်ငြိမ်ရေးဟာဂျပန်လုံခြုံရေးကိုပတ်သက်နေတယ်လို့ယူဆပါတယ်။ထိုင်ဝမ်ကိုတရုတ်ကတိုက်လို့အမေရိကန်ကထိုင်ဝမ်ဘက်ကပါရင်ဂျပန်နယ်မြေနဲ့အကူအညီတွေကို အမေရိကန်ကမဖြစ်မနေရယူရလိမ့်မယ်လို့စီရေးကြွန့်ကျင်သူတွေကတွက်ဆထားပါတယ်။တရုတ်ကလည်းလေကြောင်းကနေဂျပန်ကိုထောက်လန်းတာဂျပန်အနီးရုရှားနဲ့တွဲပြီးစီရေးလေ့ကျင့်တာတွေလုပ်နေပါတယ်။ဒါကြောင့်ဂျပန်ဟာစစ်အသုံးစရိတ်56ရာနှုန်းတိုးပြီး2023ကနေ2029ခုနှစ်အတွင်းဒေါ်လာ286ဘီလီယံကိုစစ်အင်အားတိုးမြှင့်မှာဖြစ်ပါတယ်။အခုလိုအချိန်မှာပဲဘင်္ဂလားဒေ့ရှ်မှာဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းမှုတွေဖြစ်နေတဲ့ကြားကပဲဇန်နဝါရီလ9ရက်နေ့မှာရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာဦးဆောင်တဲ့အတိုက်အခံ BNP ဘင်္ဂလားဒေ့ရှ်အမျိုးသားပါတီဦးဆောင်ပြီးရွေးကောက်ပွဲတရားမျှတဖို့အရှိဝင်ကြီးချုပ်ရှိတ်ဟာစီနာယာရုကနှုတ်ချက်ပြီးဂျာပြအစိုးရကရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုဆန္ဒပြပါတယ်။ဒါကိုရှိတ်ဟာစီနာအစိုးရကလက်မခံပါဘူး။ရှိတ်ဟာစီနာရဲ့အဝါမေလီပါတီကလည်းထောက်ခံဆန္ဒပြပွဲတွေလုပ်ပါတယ်။ဆန္ဒပြသူတွေနဲ့ရဲတွေအကြာအဖြစ်ပြောင်းနေဖြစ်ခဲ့တဲ့အတွက်သေဆုံးဒဏ်ရာရတာတွေရှိပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာမတမာမှုတွေရှိတယ်လို့အတိုက်အခံ BNP ပါတီကဆွဆွဲထားပြီးပါတီခေါင်းဆောင်တွေထောင်ချနေတာတိုင်းပြည်ကနေထွက်ပြေးနေရတာတွေရှိပါတယ်အသက်86နှစ်ရှိပြီဖြစ်တဲ့ရှိတ်ဟာစီနာဟာတက်တန်းအရှိဆုံးဝန်ကြီးချုပ်ဖြစ်ပြီးလာမယ့်ရွေးကောက်ပွဲနိုင်ရင်၅ချိန်မြောက်ဝန်ကြီးချုပ်ဖြစ်ဆက်ထမ်းဆောင်ခွင့်ရမှာဖြစ်ပါတယ်ဒါအပြင်2013ခုနှစ်ကတည်းကလူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်ကျူးလွန်မှုတွေနဲ့တရားစွဲဆိုခံရပြီးရွေးကောက်ပွဲဝင်ခွင့်ပိတ်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ရဲ့အကြီးဆုံးအစ္စလာမစ်ပါတီဖြစ်တဲ့ဂျမက်အီအစ္စလာမီပါတီဟာလည်းလာမယ့်ရွေးကောက်ပွဲမှာဝင်ခွင့်ရဖို့တရားရုံးချုပ်ကိုတင်ပြခဲ့ပေမဲ့ဝင်ခွင့်မရပါဘူးအခုလိုအခြေအနေတွေကြောင့်ဇန်နဝါရီလ9ရက်နေ့မတိုင်မီနိုင်ငံရေးအကြမ်းဖက်မှုတွေမြင့်တက်လာမှာကိုစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်
ထိုင်ဝမ်နဲ့ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲအရေးပါနေပုံကိုကိုစော်မှုကျော်ပြောပြတဲ့အာရှနိုင်ငံအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့လေယာစီးပွားကဏ္ဍပါတိုက်ပွဲတွေကြောင့်လေယာထွက်ကုန်စေးထိခိုက်နေတာကိုပြောထားပါတယ်ရှမ်းမြောက်နယ်ရခိုင်ပါဝင်နေရာအနှံ့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်လေယာထွက်ကုန်စေးကွက်နဲ့ကုန်သွယ်ရေးကိုထိခိုက်သက်ရောက်မှုရှိနေပါတယ်ကော်ဖီအများဆုံးစိုက်တဲ့ရှမ်းပြည်နယ်ထဲမှာလည်းတိုက်ပွဲတွေကြောင့်ကော်ဖီတွေသေပြီးပို့ဆောင်ရောင်းချဖို့ခက်နေပြီးစေးကွက်ခံမရခက်နေပါတယ်နောက်တပတ်အတွင်းလေယာထွက်ကုန်တည်နှံစီအတက်ကြရောဘယ်လိုရှိပါလဲ Farmer Times Media ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိတ်ပြေချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မီဟန်နေသူကျမမေစွဲကတင်ဆက်ပေးတော့ပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကော်ဖီဈေးကွက်မတည်မငြိမ်ဖြစ်ပြီးဈေးကွက်ခံမှန်းမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ဆိုတဲ့သတင်းနဲ့စကြင်ပါတယ်။ကော်ဖီအများဆုံးစိုက်ပျိုးတဲ့ရှမ်းပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေလို့ကော်ဖီတွေတည်ယူပို့ဆောင်ရောင်းချဖို့ခက်ခဲနေပြီးဈေးကွက်ခံမှန်းမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံကော်ဖီအသင်းကပြောပါတယ်။ဒါအပြင်အခုနှစ်ကစလို့ထိုင်းနိုင်ငံကိုနယ်စပ်လမ်းကြောင်းကနေကော်ဖီဆိုင်တင်ပို့မှုကိုပိတ်ပင်လိုက်တယ်လို့စီးပွားကူတန်းဝန်ကြီးဌာနကထုတ်ပြန်ထားပါဗျ။ရှမ်းပြည်နယ်ရှိကော်ဖီဆိုင်ခင်းတွေကနေကော်ဖီတွေကိုတည်ယူတဲ့အခါလမ်းမဆက်သွယ်ရေးခက်ခဲတာ၊ကုန်ကြစရိတ်မြင့်တက်တာ၊ထိုင်းနိုင်ငံကိုကော်ဖီဆိုင်တင်ပို့ခွင့်ပိတ်လိုက်တာစတာတွေကြောင့်မြန်မာကော်ဖီဈေးကွက်ကခံမရခက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံကော်ဖီအသင်းဒုတိယဥက္ကဋ္ဌဦးမင်းလိုင်ကပြောပါဗျ။မြန်မာနိုင်ငံကထွက်တဲ့ကော်ဖီစိမ့်ကိုနယ်စပ်လမ်းကြောင်းကနေတရုတ်နိုင်ငံကိုတင်ပို့နေပြီးပင်လယ်ရေကြောင်းကနေဆွစ်ဇာလန်၊ထိုင်ဝမ်၊တရုတ်၊ထိုင်း၊အမေရိကန်၊ဗြိတိန်၊အိုက်စ်လန်၊တောင်ကိုရီးယား၊ဂျပန်၊ဂျာမနီအပါအဝင် UAE နိုင်ငံတွေကိုကုန်ကြမ်းအဖြစ်တင်ပို့ရောင်းချနေတာဖြစ်ပါတယ်။မြမကော်ဖီကပြပဈေးကွက်မှာအရေးသွေးပေါ်မူတည်ပြီးတန်ကိုအမေရိကန်ဒေါ်လာ9500ကနေ8300လောက်ထိပေါက်ဈေးရရှိပါတယ်။ပြည်တွင်းဈေးကွက်မှာတော့ကော်ဖီတစ်ပိတ်သာကို2500ဝန်းကျင်ပေါက်ဈေးရှိနေတာဖြစ်ပါတယ်။
ရှမ်းမြောက်တိုက်ပွဲတွေကြောင့်ရောဘတ်တင်ပူမှုရပ်တက်သွားပြီးဈေးနှုန်းတွေလည်းကျဆင်းနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နဆက်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်သွားတဲ့ဆိုရောဘတ်ရောင်းဝယ်မှုတွေပါရပ်တက်သွားတယ်လို့ရောဘတ်စိတ်ပြူရောင်းဝယ်သူတွေကပြောပါတယ်။
မြန်မာရောဘတ်စုစုပေါင်းရဲ့85ရာခိုင်နှုန်းလောက်ကတရုတ်နိုင်ငံကိုအဓိကတင်ပို့နေရတာဖြစ်ပါတယ်။လက်သလုံးမှာတော့မူဆယ်တရာ5မိုင်ပါဝင်မြန်မာတရုတ်နယ်စပ်ကအဓိကကုန်သွယ်ရေးစခန်အားလုံးမှာကုန်သွယ်မှုကိုရပ်နားထားရတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ19ရက်နေ့ကပြည်သွင်းစည်းကွန်းမှာရောဘတ်တပေါင်းကို1800ဝန်းကျင်လောက်ထိပေါင်းစည်းရှိခဲ့ပြီးမယ်။နိုဝင်ဘာတတိယပတ်မှာတော့တပေါင်းကို1500ဝန်းကျင်ထိကျဆင်းသွားတယ်လို့မော်လမြေမြို့နယ်ကရောဘာစိုက်ပျိုးရေးလုပ်ငန်းသူကပြောပါတယ်။ရောဘာကိုပြင်ပတင်ပို့ဝင်ရချင်းကလည်းဘဟုဘဲရဲ့တတော်လိုက်ရင်းညူစီ2100နဲ့ဈေးဖြတ်ဆောင်ရွက်ရတာကြောင့်နစ်နာမှုတွေရှိခဲ့တယ်လို့ရောဘာစိုက်မျိုးရောင်းဝယ်သူတွေကပြောဆိုထားပါတယ
်။ပြည်တွင်းမှာမြေပဲဈေးတွေဇက်တိုက်ကျဆင်းနေပါတယ်။တရုတ်နိုင်ငံကမြေပဲဆန်တင်ပို့နိုင်ခြင်းမရှိတဲ့အတွက်ပြည်တွင်းမှာမြေပဲဈေးတွေဇက်တိုက်ကျဆင်းနေပြီးမြေပဲဆိုင်တောင်သူတွေရှုံးနဲ့ရင်ဆိုင်နေရပါတယ်။မြေပဲဈေးနှုန်းတွေကအသစ်ထွက်ရှိတဲ့အော်တိုဘာကနေအခုနိုဝင်ဘာလအထိဇက်တိုက်ကျဆင်းလာတာဖြစ်ပြီးလက်ရှိမြေပြင်မှာမြေပဲစီဇန်တပိတ်တာကို9000ကျပ်ဝန်းကျင်မြေပဲအနီလုံးစံနဲ့မြေပဲအဖြူလုံးစံကတော့တပိတ်တာကို9200ကျပ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ်။တူလောင်နိုင်တဲ့မြေပဲအတောင်အချောက်က25ပေါင်ကို15500ကျပ်စက်ကြမြေပဲအတောင်က25ပေါင်တရင်းကို16000ဝန်းကျင်ပေါက်ဈေးရှိနေတယ်လို့ဆိုပါတယ်။
ကတော့အဆုံးပေါ်နေလို့ပြောမှုဆိုမှာပဲဟိုလက်ကကျွန်တော်တို့ဝယ်တော့လေကျွန်တော်တို့ဟိုဟာဘောကျွန်တော်တို့အရင်ကြီးဆယ်တော့ကတော့ဒီမျိုးလာဝယ်တော့ကတင်း6000တင်းကတော့ပြထားတယ်ဝယ်ကြရလေအခုကြတော့သူကတပိတ်တာကို5000မှတ်ချက်လေးနဲ့ဝယ်တာဆို8000လောက်တဲ့ထောက်ဝယ်လို့ကွာပါတော့မယ။နောက်ဆုံးနေလို့ကွာမှာပေါ့အရင်ဟိုဟာဘောဘယ်လိုမှမကြိုက်တော့ဘူး9000
မြေပဲတေကကိုစိုက်ပျိုးချိန်ကနေ7သိန်းချိန်ထိစိုက်ပျိုးစရိတ်6သိန်းကနေ8သိန်းလောက်ထိကုန်ကြပြီးတေကမြေပဲအတောင်တင်း30ထွက်ရှိတဲ့တောင်သူတွေပါစိုက်စရိတ်ဆုံးရှုံးမှုနဲ့ကြုံတွေ့နေရတာဖြစ်ပါတယ်တောင်သူဖွံ့ဖြိုးရေးအဖွဲ့အစည်းတွေနဲ့ပြည်တွင်းကကုမ္ပဏီတချို့ကတော့လောင်နှံဝင်မြေပဲနီတောင်25ပေါင်တရင်းကို25000ကျပ်မြေပဲအဖြူတောင်25ပေါင်တရင်းကို25500ကျပ်သတ်မှတ်ပြီးတင်းပေါင်း8000လောက်ကိုတောင်သူတွေထံကနေဓာတ်ရိုက်ဝယ်ယူသွားမယ်လို့ထုတ်ပြန်ထားပါတယ်
အထမနောဝါဝဂျီဇေကွတ်ကိုဖြစ်တာဒီဒီဇက်ဒီရကဒီရဲတောင်ဒီကတော့မကောင်းတော့ဘူးပထမဆုံးဒီဇေကွတ်အဲလေတဲ့တို့ရအနေနဲ့ကကစားမြောက်မှာဖြစ်ပြနေတဲ့အခက်အခဲလေးတွေတောင်းသူတို့သွားရလာရီဟာစုံစားတွေဟာဒီစေဘုဆောင်ရိုက်ပါအစ်မကြည့်ဘူးဆိုတဲ့အတွက်ကြောင့်တောင်းသူလိုကထရိုက်တာတွေပို့ကုန်လုံးလားရှင်တွေဇေကွတ်ပေးတင်တော့လေသူတို့မစွန့်စားရေးကြောက်ပေါ့ဒီစီးပွားရေးသမားမှာအကျောင်းနဲ့ဒီနည်းမြောက်တာမှမရှိတော့ဘူးဒါကြောင့်ဒီဘက်ကမှာတော့ပုံမှန်ဈေးကွက်ရခိုင်ရှိခဲ့တယ်ဒီနေ့ကျပုံမှန်ဈေးကွက်မရှိဘူးလို့ပြောရမယ်တကယ်နဲ့တကယ်ရောင်းရွက်တာမရှိတာမကြည့်ရအောင်အခုရက်အတွက်ကြောင့်တောင်းတူရဒီဘက်တောင်းတဲ့ဘင်းကိုနှွာလိုက်လို့တယ်လေဘက်တစ်ဖွဲတကယ်ကောင်းတဲ့ဘက်မှာ၅ဘက်တာတကယ်ထားတော့အားရဲ့အခွင့်အလုံးကိုသူတို့ပြည့်တဲ့ဈေးကွက်နဲ့တယောက်ဆက်လို့ရှိရဲ့တောင်းတူရဒီကအခွင့်အလုံးခမာမားနဲ့လိုက်ကြည့်လိုက်တဲ့တည်းငွေက6သိန်းဆက်9သိန်းကျော်လောက်ရမှတောင်းတူရက
လက်ရှိမှာမြေပဲအနီလုံးစံကတရုတ်ကိုတင်ပို့နိုင်ခြင်းမရှိတဲ့အတွက်မြေပဲအဖြူလုံးစံထက်ဈေးကျနေတဲ့အပြင်အယောင်းဝယ်ပါမရှိသလောက်ဖြစ်နေပါတယ်။မကွေးကုန်စည်တိုင်းမှာတော့မြေပဲအနီလုံးစံကတပိတ်တာကို9300ကျပ်ကနေ9500ကျပ်ပေါက်ဈေးရှိပြီးမြေပဲအဖြူလုံးစံကတော့တပိတ်တာကို9500ကနေ9600ကျပ်ပေါက်ဈေးရှိနေပါတယ်။အွန်လိုင်းကုန်စည်တိုင်းမှာတော့မြေပဲအဖြူလုံးစံကတပိတ်တာကို9500ကျပ်လောက်ပေါက်ဈေးရှိနေပါတယ
်။အခုဆက်ပြီးနိုဝင်ဘာလ15ရက်ကနေ23ရက်နေ့ထိဈေးကွက်တွင်တည်ကြနေပြီဖြစ်သွားတယ်။လေယာထွက်ကုန်ပြီးနေစဉ်တွေကိုပြောပြပေးချင်ပါတယ်။ရန်ကုန်ဈေးကွက်မှာပြီးခဲ့တဲ့နိုဝင်ဘာ19ရက်နေ့ကပစ်စင်ကုန်ရက်အားစီအမျိုးသားတရင်ကို38,500ကျပ်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ23ရက်နေ့မှာတော့32,500ကျပ်ထိဈေးကျဆင်းသွားပါတယ်။ရက်ပိုင်းတွင်တန်ကို15,000လောက်ထိကျဆင်းသွားတာပဲဖြစ်ပါတယ်။ ပြီးခဲ့တဲ့နိုဝင်ဘာဒုတိယပတ်ကတော့ပက်စင်ငုံရဲအာဆီအမျိုးသားတရင်ကို39သိန်းကျပ်လောက်ကြီးဈေးမြင့်တက်ခဲ့ပူပါတယ်ပဲကုံပေတွေကတော့ပြင်တွေမှာမက်ပင်နဲ့ပက်စင်ငုံကလက်ကျင်နေနေပြီဖြစ်တဲ့အတွက်ဈေးထက်မှန်ကျဆင်းနိုင်ခြင်းမရှိတော့ဘူးလို့သုံးသပ်ထားကြပါတယ
်တရုတ်ဘက်ကဝင်ရောက်လာတဲ့ကြက်သွင်ပြူကြီးကတော့နေဆက်လမ်းကြောင်းတွေပိတ်ထားလို့ပစ္စည်းအဝင်နေပြီးဈေးမြင့်တက်နေရကနေအခုတစ်ပတ်မှာတော့ဈေးနှဲငယ်ပြန်ကျဆင်းသွားပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့နိုဝင်ဘာဒုတိယအပတ်ကကြက်သွင်ပြူကြီးကုတ်တစ်ပိတ်သားကို13500ကနေ14500ကျပ်ကြားပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ21ရက်နေ့မှာတော့တစ်ပိတ်သားကို15500ကနေ13500ကျပ်ကြားဈေးဖြစ်ပေါ်ခဲ့ပြီးတစ်ပတ်အတွင်းတစ်ပိတ်သားကို1000ကျပ်ဈေးပြန်ကျဆင်းသွားတာကိုတွေ့ရပါတယ်ရှမ်းပြည်နယ်အောင်ပန်းဒေသအတွက်ကြက်သွင်ပြူဈေးတွေကတော့အမျိုးအစားလိုက်တစ်ပိတ်သားကိုကျက် 1500 ကနေ 12000 ကျက်ကြားမှာဈေးငိမ့်နေတာတွေ့ရပါတယ
်တရုတ်နယ်စပ်မူဆယ်လင်းကျောင်းပိတ်ထားလို့ဝယ်လဲပြုတ်ပြီးဈေးအနေရကနေမိုင်လိုက်20ခန့်ကနေပြောင်းလဲတင်ပို့မှုရှိလာလို့နိုင်မျိုးစုံစီကပြင်မြင့်တက်လာပါတယ်မန္တလေးစီကွယ်မှာနိုဝင်ဘာ23ရက်နေ့ကနန်းနဲ့စမုတ်တအိတ်ကို 28500 ကနေ 35500 ကျက်တွင်ပေါင်းစီရှိပြီးတအိတ်ကိုတတောင်းကနေနဲ့တောင်းကျကြစီတက်လာပါတယ်။နတ်ဖြူရူရူက33500ကနေ35500ကျကြပေါင်းစီရှိနေပြီးတအိတ်ကို2000ကျက်။နန်းညူကတအိတ်ကို28000ကနေ28000ကျကြပေါင်းစီရှိနေပြီးတအိတ်ကို1000ကျက်အတီးတီးဈေးပြတက်လာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
တိုက်ပွဲတွေကြောင့်လေယာထွက်ကုန်စေးတိုက်ခိုက်နေတာကို The Farmer Times Media ကပြောပြခဲ့တာပါအခုတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာအင်းလေးဒေတာရဲ့အလှမ်းဝင့်နေတဲ့ဇီဝကေယထင်းသိမ်းကိုပြောထားပါတယ်အင်းလေးကရေပြောဆိုင်ရဲ့ဒေကောလာနေပါပြီဓာတ်မြေဩဇာအလွန်ကျွမ်းသုံးဆွဲတဲ့အတွက်လဲဗေဒဝင်တွေအလွန်ထူထပ်ပြီးပိုးသက်ဆေးတွေကြောင့်ကံရွေတွေပါညပတ်လာသလိုဇီဝကေယစနစ်တွေလည်းထိခိုက်ပျက်စီးလာနေပါတယ်။နားလောင်ပြောပြပေးပါဦးခင်ဗျာ
။ရှမ်းတုံနမောကအင်းလေးကန်ထက်ကဂျုံမျော်တွေခြေတန်းရှင်အိမ်တွေခြေတစ်ဖက်နဲ့လှေလောကျတဲ့တလေတွေဟာထိမ့်သိမ့်ဆောင်ရှောက်ရမယ့်ယဉ်ကျေးမှုအမွေအနှစ်အဖြစ် UNESCO ကအတိအမှတ်ပြုထားတာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းကျွန်းမြောဆက်ပြေးလုပ်ငန်းတွေအဆမတန်တိုးလာပြီးတော့အီလီကန်ဒေသစီမံအုပ်ချုပ်မှုအားနည်းနေတဲ့အတွက်အီလီကန်တိမ်ကောသွားမကိုဒေသခံတွေပို့လို့ဆိုရင်လာနေပါတယ်
။ဒီအင်းလေးကတို့တို့ရေရောတို့တို့တီလာပြီတို့တို့တိမ်လာပြီလေ။ဒီနေ့ဘာပါလို့ပြောတို့တိမ်လာပြီကျွန်တော်ငယ်တော့ရေဝါဆန်နပီဝါရင်မမိဘူး။အခုတပေါင်းတကူးလာကြီးမှရေကျွန်တော်တီချောင်းလန်နေအောင်မြည်ကောက်ပြရရတယ်။အဲ့လိုတီရောတိမ်လာ။ဟာရေလည်းနေတယ်မြည်ထူလည်းတဲတယ်။ဒီအရင်ကျွန်တော်ငငယ်တုန်းဆိုရင်အင်းလေးကြီးတောက်လို့ရတယ်အခုမှတောက်ရတာကြာပြီ
အင်းသားတို့ရဲ့အဓိကအသက်မွေးဝမ်းကြောင်းတစ်ခုဖြစ်တဲ့ကျွန်းမျောဆိုင်ခင်တွေဆက်လက်တိုးချဲ့လာတာကြောင့်အီလီကန်ရဲ့ရေပြင်းနယ်နိမိတ်တွေလည်းကျင်းလာနေပါတယ်1980နောက်ပိုင်းမြန်မာတနိုင်ကလုံးနေပါတင်ပို့နေတဲ့အီလီကန်တဲကခရမ်းချီနီဆိုင်ခင်တွေမှာဓာတုအားဆေးနဲ့ပိုသက်ဆေးတွေအလွန်အကျွံအသုံးပြုနေတာကိုလည်းကုလသမဂ္ဂကတရားဝင်ပြောဆိုထားပါတယ်အဲ့ဒီဓာတုဆေးတွေကံရည်ပြင်းနဲ့စိတ်ဝင်နေတဲ့အတွက်ရေတို့ညဉ့်ညံ့နေရပြီးရာသီကုန်ရိတ်သိမ်းထားတဲ့အပင်ခြောက်တွေကိုလည်းစနစ်တကျဆွန့်ပစ်တာမျိုးမရှိတဲ့အတွက်အီလီကန်ရဲ့မြင့်ငွန်းတဲ့အယုတ်ဆိုးစေတယ်လို့လည်းဝေဖန်ပြောဆိုတာရှိပါတယ်။အီလီကန်အနီးပတ်ဝန်းကျင်ကဂုံးမြေရေပေါ်မှာဆက်ပြိုရေးလုပ်ခဲ့ဖို့တဲ့ကွန်ညုံဝင်းကတော့လက်ရှိရေပေါ်ချမ်းလုံငန်းမှာလုပ်ကိုင်နေသူပါ။ဂုံးပေါ်ကဆိုက်ခွန်းတွေဟာအီလီကန်တွေကကျွန်းမျောဆိုက်ခွန်းတွေကစိုက်သလောက်တီးနံမထွက်ဘူးလို့ပြောပါတယ်။အီလီကန်ထဲမှာပေါပေါမြများပေါက်တဲ့ပေါင်းပင်တွေကတော့ရေပေါ်ချန်ဆောက်ဖို့အလကားရတဲ့ဂုံညာတွေပါ
ကျွန်တော်အင်တာရက်ကချန်လောင်နာရေထဲမှာငါချားတာတာပဲရှိ
1992နဲ့2009ခုနှစ်ကြားအီလီကန်ထဲကကျွန်းမျောဆိုက်ခင်းတွေ900ရခိုင်နှုန်းတိုးလာတယ်လို့မြန်မာအစိုးရရဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်တိသခန်တွေကလည်းဆက်ပြွေးလုပ်ငန်းတွေရောမသွားပဲပိုးလိုတာတိုးလာတယ်လို့ပြောပါတယ်ကျွမျောတွေအချိန်တန်းလို့ဆွေးမြေ့ပြည့်စည်သွားတဲ့အခါမှာခုတ်ထစ်ဆွန့်ပစ်လိုက်ပြီးနောက်တစ်ချံအစ်စ်တွေထပ်ပြီးတော့ဆောက်ရတာပါအဲ့ဒီလိုခုတ်ထစ်ပြီးတော့ဆွန့်ပစ်လိုက်တဲ့ကျွမျောတွေကြောင့်အီလီကန်ဆက်မှာတည့်ရဆွေးတွေစုပုံလာပါတယ်နာမည်မဖော်လိုတဲ့ဆက်ပြူရင်းနဲ့မွန်မြေဝန်ကြီးဌာနအရာရှိတဦးကလည်းအီလီကန်ထဲမှာအခုလိုရေပေါ်ချံတွေတိုးချဲ့လောက်ကင်လာတာကြောင့် အလေးကလည်းပြက်စီလာပြီလို့ AFP ကိုပြောပါတယ်။တတ်မှတ်ထားတဲ့နေရာတစ်ခုမှာရေပေါ်ခြံလုပ်ငန်းတွေကိုလုပ်ကိုင်ဖို့ဒေသန္တရအစိုးရကကြိုးပမ်းခဲ့ပေမဲ့သူတို့မှလည်းဒေသခံတွေလိုက်နာနိုင်အောင်စီမံခန့်ခွဲနိုင်တဲ့ရင်းမြစ်တွေမရှိကြဘူးလို့အဲ့ဒီအရာရှိကပြောပါတယ်။ဒါပေမဲ့လည်းကျုံမျောဆိုက်ပျိုးရေးလုပ်ကိုင်နေသူတောင်သူကိုညုံဝင်းကတော့သူတို့ကြောင့်အလေးကပြက်စီလာတယ်ဆိုတာကိုလက်မခံပါဘူး။အီလီကမေကဆက်ပြူချံတွေမှာဆယ်စုနှစ်တွေနဲ့ချီတောင်ရရေခုတ်ထွင်မီရှိုရာအဲ့ဒီကမြေတွေအီလီကနဲ့စီးဝင်လာတာတွေကြောင့်ကန်တိန်ကောလာတာလို့သူကပြောပါတယ်။ငါးဖန်သမားတွေကတော့ရေပေါ်ချံတွေကထွက်လာတဲ့ဓာတုစေဘော်တွေကြောင့်ရေတွေညံ့ညမ်းလာတယ်လို့ပြောပါတယ်။ငါအတော်များများပျောက်ကုန်တယ်လို့လည်းသူတို့ကပြောပါတယ်
။ဟိုဆက်ကောနဲ့ငံမြူးဒီတော့ပူရှက်ပဲတော့ငါရန်လီငဖေးလီငဖိကျောင်းထွက်စဲချက်ကတော့ဤရောတီလောမစူပါဘူးခေါင်းနဲ့အဲ့ဒါကချက်တော့အဆင်ပြေ
2019ခုနှစ်ကုလသမဂ္ဂရဲ့အစီရင်ခံစာတရားမှာတော့အီလီကန်တဲကရေပေါ်ခြံတွေမှာဓာတုအားစေတွေနဲ့ပိုးသတ်စေတွေကိုအလွန်အကျွံသုံးနေတဲ့အတွက်အီလီကန်တဲကရေတွေညဉ့်ညံလာပြီးအနေဝန်းကျင်ကဇီဝကေရစနစ်ကိုပါထိခိုက်ပျက်စီးလာနေတယ်လို့ဖော်ပြထားတာပါ2019ခုနှစ်တုန်းကတော့အီလီကန်ထိုင်းသိမ်းကာကွယ်ရေးဥပဒေမူကြမ်းတရက်ကိုရှမ်းပြည်နယ်လွှတ်တော်မှတင်သွင်းခဲ့ပါသေးတယ်။အဲ့ဒီမူကြမ်းမှာတော့ကုန်းမြင်တဲ့ရေချိုသေးတာကေဟာစနစ်တွေထဲကစီဝမျိုးစုံမျိုးကွဲတွေကိုထိန်းသိမ်းရင်းနဲ့ရေရှည်စင်ဆက်မပြတ်ထောက်ယူအသုံးပြုနိုင်အောင်ဟန်ချက်ညီစွာထိန်းချပေးမဲ့လုပ်ငန်းစဉ်တွေပါရှိထားတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်အဲ့ဒီမူကြမ်းရောအခြားသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေပါလက်ရှိအချိန်ထိအကောင့်အထည်ပေါ်မလာသေးပါဘူး။ရာသီဥတုပြောင်းလဲမှုလူဦးရေတိုးတက်မှုနဲ့ဆက်ပြေးရေးလုပ်ငန်းတွေတိုးချဲ့မှုအပါအဝင်လူတို့ရဲ့လုံရသွေးကြောင်းလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကအီလီကန်ရဲ့ရေဝေရေလဲဒေသတွေမှာသဘာဝပတ်ဝန်းကျင်ရောရေအရည်အသွေးတွေပါကျဆင်းလာတယ်လို့လည်းကုလသမဂ္ဂကထောက်ပြထားပါတယ်။ကမ္ဘာလက်ခီးသွားလုပ်ငန်းကိုမိခိုနေရတဲ့စီးပွားရေးလုပ်ငန်းတွေလည်းအီလီကန်တင်ကောလာမကိုဆွေးနွေးကြပါတယ်။
အဲ့သူစီရင်လုပ်ငန်းကပိတ်ထားတာဟိုဟာဖွင့်နေတာမရောက်တာ3နှစ်လောက်ရှိသွားပြီဆိုတော့ဒီကြားထဲမှာဟိုဘယ်လိုပြောမလဲဘယ်လိုမျိုးလေခုပြည်တွင်းခီးသွားဧည့်သည်လောက်ပဲမိခိုနေရတဲ့သဘောမှရှိရဲ့ဗျ။အရင်တော့တော့ကျွန်တော်ငယ်ငယ်တုန်းကရေပြင်အီလီကအခြေကြီးလေပြီးတော့မှအီလီကန်ဆိုတာရွာနဲ့ခြံနဲ့ရေနဲ့ဒါပဲရှိတာ။အခုနောက်ပိုင်းကျတော့ကျွန်းမျိုးတွေကျွန်းမျိုးတွေကမတရားတူးချဲလာတာတွေလည်းပါတယ်နော်။ပြီးတော့ဟိုဓာတုသေးတွေလည်းများလာတဲ့အခါကျတော့ကျွန်တော်တို့တုံးနေတဲ့ရေကအစကျွန်တော်တို့ကဟိုမနေကြီးကိုဟိုပြန်ပြီးတော့ဆန်းစစ်နေရတဲ့ပုံစံမျိုးမှရှိရကြ
။ COVID-19 ကာယရောဂါမဖြစ်ခင်တုန်းကတော့အီလီကန်စီလာတဲ့ကမ္ဘာလက်ခီးတွေကနှစ်စဉ်သသိန်းဝန်းကျင်ရှိပြီးဝင်ငွေကလည်းကျပ်တန်းတဲ့ချီရှိခဲ့ပါတယ်။2021ခုနှစ်စစ်တပ်ကအနာသိမ်းလိုက်ပြီးတဲ့နောက်မှာတော့နိုင်ငံတော်ဝန်စီရင်မတည်ငြိမ်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေပြန်ပြီးတော့နှလန်းမထူနိုင်ရသေးချိန်မှာအီလီကန်ထိန်းသိမ်းဆောက်ရှောက်ရေးနဲ့စီဝါကေယထိန်းသိမ်းရေးလုပ်ငန်းတွေလည်းအခုချိန်ထိတော့အလံဝေနေဆဲဖြစ်ပါတယ်။ကျမနှံလောက်ပ
ါ။လှပလို့နဲ့အင်းလီကန်ရဲ့သဘာဝပတ်ဝန်းကျင်ထိခိုက်နေပြီးထိမှုခက်နေတာကိုနှံလောက်ပြောပြခဲ့တာပါ။အခုလိုပတ်စင်ကန္နာရီပြီးမှာတော့ VO American တန်ရဲ့စနေညအစည်းအဝေးဆုံးသက်ခင်သတင်းချင်းချုပ်ကိုဇော်ဝန်လိုင်းတလှည့်ပြောပြပေးပါအောင်ခင်ဗျာ။
ဒီနေ့ဟာမတ်စ်အဖွဲ့ကြား၄ရက်ကြာအပစ်ခတ်ရဆဲထားတဲ့ဒုတိယနေ့ဖြစ်တဲ့ဒီကနေ့နိုဝင်ဘာလ25ရက်နေ့မှာအစ္စရေးတစားကန်14ယောက်ကိုဟာမတ်စ်အဖွဲ့ကပြန်လွတ်ပေးဖို့ရှိပြီးအပြန်အလှန်အဖြစ်ပါလက်စတိုင်းအကျဉ်းသား52ယောက်ကိုပြန်လွတ်ပေးမယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။ကာတာ၊အီဂျစ်နဲ့အမေရိကန်ပြည်ထောင်စုတို့ကြားဝင်ပြီးအစ္စရေးနဲ့ပါလက်စတိုင်းအကြားအာဏာပိုင်တွေကြားရရှိထားတဲ့သဘောတူညီချက်အရဟာမတ်စ်အဖွဲ့ကအစ္စရေးတစားကန်စုစုပေါင်း50ကိုပြန်လွတ်ပေးဖို့ရှိပြီးအစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား150ကိုပြန်လွတ်ပေးရမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံနဲ့နယ်တစပ်ဖြစ်တဲ့တရုတ်နိုင်ငံတောင်ပိုင်းမှာတရုတ်စစ်တပ်ကဒီကနေ့နိုဝင်ဘာလ25ရက်နေ့ကစတင်ပြီးစီးရဲလက်ချက်မှုတွေပြုလုပ်နေပါတယ်။တရုတ်နိုင်ငံတောင်ပိုင်းစစ်ဒေသအတွင်းကကြီးတက်အနေနဲ့လျင်မြန်စွာတုံ့ပြန်နိုင်မှု၊နယ်စပ်ဒေသကိုပိတ်ဆို့ထိန်းချုပ်မှု၊ပြစ်ခတ်တိုက်ခိုက်နိုင်ရေးစွမ်းကိုစစ်ဆေးဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့တောင်ပိုင်းစစ်ဒေသသတင်းနဲ့ပြန်ကြားရေးဌာနပြောခွင့်ရလေတပ်အကြီးတန်းဗိုလ်မှူးကြီးထန်ကျွင်းလီကပြောတာကိုတရုတ်အစိုးရသတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
ကျေးဇူးပါကိုစောဝလိုင်းရေအခုလိုသတင်းချင်းချုပ်ပြီးမှတော့ VO ရဲ့စနေညအစီအစဉ်ကဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ El Santos and Helen Cordian တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်တော်ရှင်များနဲ့တကွာ မြန်မာပြည်သူပြည်သားအလုံးဘေးပြာဝေကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။This program